Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ17ရက်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3252အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ညအစီအစဉ်ခုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တို့တင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးကဂါဇာကိုလေကြောင်းဝင်တိုက်ခိုက်မှုတွေဆက်လက်ပြုလုပ်နေပါတယ်အမေရိကန်ဆိုရကဂရီပေးထားတဲ့အတိုင်းအစ္စရေးကိုကူညီပေးမဲ့အဆင့်မြင့်နောက်ဆုံးပေါ်လက်နက်တွေဒီကနေ့ပဲအစ္စရေးကိုရောက်သွားပါပြီမုံလိုင်းခက်ဒုက္ခသည်စခန်းကိုတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးစစ်ကောင်စီကိုအမေရိကန်ဆိုရကရှုတ်ချလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမခင်လေးရေအခုလိုသတင်းတွေအပီမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင် KIO ဌာနချုပ်လိုင်ဇာဝင်းကျင်တိုက်ပွဲပြင်းထန်နေတာမှာ KIA ကချင်တက်သတင်းပြန်ကြားရေးတာဝန်ခံက
လေရတော့ဦးကျင်လောက်အပြင်မှာဘုံသေးတဲ့ချိန်လေးရှိပါတယ်နမ်ဆန်ညာဘက်မှာဖြစ်ပါတယ်အဲ့ဒီလေးလုံးခန်းဘက်မှာနေလေမှာလည်းချိန်ပါတယ်ညမှာလည်းချိန်ပါတယ်
နောက်ရုရှားမြန်မာနှစ်နိုင်ငံကြားဓာတ်ငွေပိုင်လိုင်းကြီးတည်ဆောက်ရေးမော်စကိုမှာဆွေးနွေးခဲ့ပါတယ်နောက်ပကူးမျိုးနေရာတချို့ရေပြန်ကြပေမဲ့ကယ်ဆယ်ရေးတော့ဆက်လုပ်နေရပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ဒုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတာနဲ့ဆွေးနွေးကြတဲ့အယ်ဒီတာနဲ့ဆွေးနွေးကန်နောက်လူထုနဲ့ကျန်းမာရေးနောက်အားကစားကဏ္ဍတွေကိုဆက်တိုက်နှဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ချိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင
်အစ္စရေးမှာလူပေါင်း 1200 ထက်မနည်းသေဆုံးခဲ့တဲ့ဟားမတ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာကမ်းရောင်ဒေသကလမ်းတွေအဆောက်အုံတွေကိုဒီကနေ့လေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဟားမတ်အဖွဲ့ရဲ့စနေနေ့တိုက်ခိုက်မှုနောက်ပိုင်းအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်သေဆုံးသူ 1055 ယောက်ထက်မနည်းရှိနေပြီးဒဏ်ရာရသူ 9000 ကျော်ရှိတယ်လို့လည်းပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုခဲ့ပါတယ်။လူဦးရေ 1.3 သန်းရှိတဲ့ဂါဇာဒေသမှာစားနပ်ရိက္ခာရေနဲ့စွမ်းအင်ဖြတ်တောက်ဖို့အတွက်အစ္စရေးကသတိပေးထားတဲ့အတွက်ကြောင့်မလို့ရဲသားတွေအတွက်အခြေအနေပိုဆိုးလာမှာကိုလည်းစာနာမှုအကူအညီပေးရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်။တခုတည်းရှိတဲ့ဓာအားပေးဆက်ယုံအတွက်73%ဟာဒီနေ့တရက်စာသာကျန်တော့တယ်လို့လည်းဂါဇာဒေသစွမ်းအင်ဌာနတာဝန်ရှိသူတွေကပြောပါတယ်။နေစည်းမချဆရာဝန်များအဖွဲ့ MSF ကလည်း73%နဲ့စေဝါနည်းပါးနေပြီလို့ပြောပါတယ်။အစ္စရေးစစ်တပ်ပြောခွင့်ရဒုဗိုလ်မှူးကြီးဂျွနသန်ကွန်ရီကတ်ကလည်းဒီကနေ့ဗီဒီယိုနဲ့ထုတ်ပြန်တဲ့သတင်းမှာဂါဇာဒေသကအရက်ဖက်အဆောက်အုံတွေကိုလေကြောင်းကတိုက်ခိုက်မှုနဲ့ပတ်သက်လို့ကာကွယ်ပြောဆိုခဲ့ပါတယ်။ဟားမတ်အဖွဲ့ကအရက်သားတွေရှိရာအဆောက်အုံတွေမှာတမင်တက်သက်နေရာယူထားတာဖြစ်တာကြောင့်စစ်ရေးပြင်းထန်အဖြစ်သတ်မှတ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဂါဇာဒေသမှာတိုက်ပွဲတွေစတင်ချိန်ကစလို့နေရက်စွန့်ခွာတိမ်းရှောင်သူ 2,600-3,000 ကျော်ရှိနေပြီးဒီထက်ပိုတိုးလာနိုင်လို့လည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင်။
အစ္စရေးအတွက်အမေရိကန်ကတိပေးထားတဲ့အတိုင်းအဆင့်အမြင့်ဆုံးနောက်ပေါ်လက်နက်တွေဒီနေ့ရောက်လာပြီလို့အစ္စရေးဘက်ကပြောလိုက်ပါတယ်။အမျိုးမျိုးအတိအကျမသိရတဲ့ဒီလက်နက်ကိုလေရင်ပေါ်ကချနေတဲ့ရုပ်ပုံတွေကိုလည်းအစ္စရေးစစ်တပ်ကဒီနေ့ထုတ်ပြန်ခဲ့ပါတယ်။မနေ့အင်္ဂါနေ့တုန်းကတော့အမေရိကန်နိုင်ငံသား14ဦးပါဝင်အနည်းဆုံးလူပေါင်း 1,000 လောက်သေဆုံးခဲ့တဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေအတွက်အစ္စရေးရဲ့တံပြန်စစ်ဆင်ရေးကိုအမေရိကန်ကဆက်လက်ထောက်ခံပံ့ပိုးပေးသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကအခုလိုပြောလိုက်ပါတယ်
။ So in this moment we must be crystal clear we stand with Israel.
လက်ရှိအချိန်မှာကျွန်တော်တို့ပြတ်သားကြဖို့လိုပါတယ်။ကျွန်တော်တို့အစ္စရေးနဲ့အတူယက်တည်ပါတယ်။အစ္စရေးအနေနဲ့သူတို့နိုင်ငံသားတွေကိုကာကွယ်ပေးဖို့အခုလိုတိုက်ခိုက်မှုကိုတုံ့ပြန်နိုင်ဖို့လိုအပ်တာတွေရနိုင်အောင်ကျွန်တော်တို့ကူညီပေးသွားပါမယ်။ပါလက်စတိုင်းလူမျိုးတွေရဲ့ဂုဏ်သိက္ခာနဲ့ကိုယ်ကကြမှာကိုယ်ဖန်တီးခွင့်တွေအတွက်ဟားမတ်စဖွဲ့ကကုစားပြုလှုပ်ဆောင်ပေးနေတာမဟုတ်ပါဘူး။သူတို့ဟာအစ္စရေးနိုင်ငံပြတ်သုံးသွားရင်းနဲ့ဂျူးလူမျိုးတွေကိုတုတ်တင်ပြည်ရေးဆိုတဲ့ချက်ကိုကြွေးကြော်ထားသူတွေဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောသွားခဲ့တာပါ။အမေရိကန်စာသုံးသူတွေနောက်ကွယ်ကနေလူမသိအောင်ဝန်ဆောင်ကတွေပေးနေရတဲ့ဖြစ်ကအကာအကွယ်ပေးတဲ့ဥပဒေကိုသမ္မတဂျိုးဘိုင်ဒန်ကဒီနေ့အင်ပြီးတော့နှင်းစီပန်းချီတွေကျင်းပဖို့ရှိတာကြောင့်အဲ့ဒီအခမ်းအနားမှာလည်းလက်တလောအရှိလေပိုင်းမှာဖြစ်နေတဲ့အစ္စရေးနဲ့ဟားမတ်စစ်ပွဲအတွင်းအမေရိကန်နိုင်ငံသားတွေသေဆုံးပြန်ပြီးဆွဲခံရတဲ့ကိစ္စတွေကိုပဲအတိအခမေးခွန်းထုတ်ခံရမယ့်သဘောရှိနေပါတယ်ခင်ဗျာ
မြောက်အတန်တန်ဒိတ်စာချုပ်နေတိုးရဲ့ဘရက်ဆဲဌာနချုပ်မှာဒီကနေ့ကျင်းပတဲ့ကာကွယ်ဝင်ကြီးအစည်းအဝေးကိုတက်ရောက်လာတဲ့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကလေကြောင်းရဲ့ကာကွယ်ရေးလက်နက်ကြီးနဲ့ခဲယံအပါဝင်စစ်ရေးအကူအညီတွေပေးဖို့တောင်းခံလိုက်ပါတယ်လေကြောင်းရဲ့ကာကွယ်စနစ်တိုးတက်အောင်လုပ်ချင်းအပြင်ယူကရိန်းရဲ့စွမ်းအင်ကဏ္ဍတွေဒါမှကကဘာတလွားကောက်နှံတင်ပို့မှုကကာကွယ်ဖို့အထောက်အကူပြုလိမ့်မယ်လို့နေတိုးအဖွဲ့အကြီးအကဲရန်စတော်တန်ဘက်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။မဟာမိတ်တွေအနေနဲ့ယူကရိန်းအတွက်အကူအညီထောက်ပံ့တွေကိုဆက်ထိန်းထားပြီးတိုးမြင့်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ရုရှားသမ္မတပူတင်ဟာဆောင်းရာသီကိုလက်နက်တပ်ဖွဲ့အုံချဖို့ပြင်ဆင်နေတာတွေ့ရကြောင်းလည်းနေတိုးအတွင်းမှူးချုပ်စတော်တန်ဘက်ကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဆောင်းရာသီမှာတော့ကယူကရိန်းရဲ့အခြေခံအဆောက်အုံတွေကိုပြင်းထန်ထားပြီးရုရှားကအကြိမ်ကြိမ်တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်စွမ်းအင်ကဏ္ဍမှာယူကရိန်းကပြန်လည်တိဆောက်ရေးအပြင်းအထန်ကြိုးပမ်းခဲ့ရပါတယ်။ယူကရိန်းရဲ့တိုက်ပွဲဟာနေတိုးအတွက်တိုက်ပွဲဖြစ်သလိုယူကရိန်းရဲ့လုံခြုံရေးနဲ့စံတန်ဖိုးတွေဟာလည်းနေတိုးအတွက်ဖြစ်တာကြောင့်လိုအပ်တဲ့အထိအတူရပ်တည်သွားမှာဖြစ်ကြောင်းနေတိုးအဖွဲ့ကြီးကကတိပြုပြောဆိုသွားပါတယ်ရှင်
။အခုလိုအချိန်မှာအမေရိကန်မှာတော့အတိုက်ခံ Republican အမတ်တွေလွှတ်တော်ဥက္ကဋ္ဌရာထူးအတွက်မဲပေးဖို့ပြင်ဆင်နေကြပါပြီ။အမေရိကန်အောက်လွှတ်တော်မှာဥက္ကဋ္ဌ Kevin McCarthy ကိုမဲခွဲဖယ်ရှားပြီးတဲ့နောက်သူနေရာမှာအစားထိုးမဲ့သူကိုရွေးချယ်ဖို့ဒီနေ့ Republican အမတ်တွေတကားပိတ်စတင်ဆွေးနွေးကြမှာဖြစ်ပါတယ်။အောက်လွှတ်တော်မှာဥက္ကဋ္ဌရွေးချယ်ရေးစီမင်းစည်းကမ်းနဲ့လှုပ်ထုံးလုံးကြီးတွေအပေါ်ပြုပြင်ပြောင်းလဲရေးအတွက်အောက်လွှတ်တော်မှာအများစုအဖြစ်ကပ်ပြီးအစားစီးရထားတဲ့ Republican အမတ်တွေဆွေးနွေးကြမှာဖြစ်ပါတယ်။ Louisiana ပြည်နယ်အမတ် Steve Scalise နဲ့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Jim Jordan တို့ကအောက်လွှတ်တော်ဥက္ကဋ္ဌနေရာကိုဝင်ပြိုင်မယ်လို့တရားဝင်ကြေညာထားပါတယ်။အမေရိကန်အောက်လွှတ်တော်မှာဥက္ကဋ္ဌနေရာလက်လက်နေတဲ့အတွက်ဥပဒေပြည့်ရေးဆိုင်ရာလုပ်ငန်းတွေရပ်ဆိုင်နေပြီးအစ္စရေးနယ်မြေတဲ့ကိုဟားမတ်စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်တဲ့ဖြစ်ရပြီးအစ္စရေးကိုစစ်ရေးရအကူအညီပေးဖို့ကိစ္စတွေရှိနေတဲ့အတွက်အောက်လွှတ်တော်ဥက္ကဋ္ဌရွေးချယ်ရေးကိုအမြန်ဆုံးတက်တုတ်ရိုက်ဆောင်ရွက်မဲ့ပုံရှိနေပါတယ်။အလားတူပဲဒီမိုကရက်ပါတီအမတ်တွေကလည်းဒီနေ့တွေ့ဆုံပြီးဒီမိုကရက်ပါတီလူနည်းစုခေါင်းဆောင်ဟက်ကင်းဂျက်ဖရီစ်ကိုအားလုံးကတခဲနဲ့ထောက်ခံကြောင်းပြသကြမှာဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32ကီလိုဟတ်6309ညနဲ့6383ည5မီတာ57ကီလိုဟတ်5885တို့ဖြင့်စနစ်တရွေ့မှာ5မီတာ190ကီလိုဟတ်1905နဲ့ပြထုတ်လည်ပေးနေပါရရှင
်ဗုဒ္ဓညဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ကချင်လူလဲ့အဖွဲ့ KIO ဌာနချုပ်ရှိရာလိုင်ဇာမြို့နီမုံလိုင်းခတ်ဒုက္ခသည်စခန်းမှာကလေးတွေပါဝင်လူ30နီးပါးတိတ်ဆုံးခဲ့တဲ့တိုက်ခိုက်မှုပေါ်အမေရိကန်ဆိုရာကစစ်ကောင်စီကိုပြစ်တင်ရှုတ်ချလိုက်ပါတယ်ဒုက္ခသည်စခန်းကိုစစ်တပ်ရဲ့တိုက်ခိုက်မှုအတွက်အလွန်အမင်းစိုးရိမ်ကြောင်းနဲ့2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာပိုင်တွေရဲ့တိုက်ခိုက်မှုတွေကြောင့်ထောင်နဲ့ချီပြီးအသက်ဆုံးရှုံးခဲ့ရသလိုဒေသရင်းမှာအဆိုးဆုံးလူသားချင်းစာနာမှုဆိုင်ရာအကျင့်တဲကြုံနေရတဲ့အပေါ်အပြင်းထန်ရှုတ်ချကြောင်းနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ခဲ့တာပါဒုက္ခသည်စခန်းမှာတင်းလာနေညကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုအတွက်ကြောင့်ကလေးငယ်17ယောက်အပါအဝင်သေဆုံးသူ29ဦးနဲ့ထိခိုက်ဒဏ်ရာရသူ59ဦးရှိကြောင်း KIO က VOE ကိုအတည်ပြုပြောထားပါတယ်တိုက်ခိုက်မှုဟာစစ်တပ်လက်ချက်ဖြစ်တာကြောင့် KIO ကဆွဆွဲထားပေမဲ့စစ်ကောင်စီကတော့ငင်းဆန်ထားပြီးရန်တူလောင်ထားတဲ့နေရာမှာမတော်တဆပောက်ကွဲမှုဖြစ်ခဲ့တာလို့ကြေညာချက်ထုတ်ပြန်ထားပါတယ်လူအများပြားတည်ဆုံခဲ့တဲ့ဖြစ်ရပ်အတွက်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီကလည်းမြန်မာစစ်တပ်ပေါ်ရှုတ်ချကြောင်းမနေ့အောက်တိုဘာ10ရက်နေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပြီးလုံခြုံရေးကောင်စီကအရေးယူကိုင်တွေဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်စစ်ကောင်စီအနေနဲ့ပုံစံမျိုးစုံနဲ့အကြမ်းဖက်လုပ်ရက်တွေအားလုံးကိုရက်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိခွင့်ပြုဖို့မြန်မာပြည်သူတွေရဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒတွေကိုလေးစားဖို့ကိုလည်းထပ်မံတိုက်တွန်းထားပါတယ်အရက်သားတွေကိုအကာအကွယ်ပေးဖို့အပါအဝင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုမြန်မာစစ်တပ်အာဏာပိုင်တွေလိုက်နာဖို့ကိုလည်းတောင်းဆိုခဲ့တာပါဒုက္ခသည်စခန်းတိုက်ခိုက်ခံရမှုအတွက်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းသာမကအိန္ဒိချင်းတရုတ်နိုင်ငံကလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်ရှင်
ကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာရှေ့သတင်းပတ်ထဲထိုင်းနိုင်ငံကိုသွားရောက်ပြီးရိုဟင်ဂျာရွေးဆွေးနွေးဖို့စီစဉ်ထားပါတယ်။အောက်တိုဘာလ15ရက်နေ့ကနေ19ရက်နေ့ထိခရီးစဉ်အတွင်းရိုဟင်ဂျာရွေးဒေသတွင်းအဆင့်မြင့်ဆွေးနွေးပွဲကိုတကပိတ်ဆွေးနွေးကျင်းပမှာဖြစ်ပြီးရိုဟင်ဂျာတွေအတွက်အကူအညီထောက်ပံ့တွေရရှိရေးအာရုံစိုက်မယ်လို့လည်းခန့်မှန်းထားကြပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်ကစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်း သိန်းနဲ့ချီတဲ့ရွင်ကြတွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခလုံခဲ့ကြပြီးအခုအချိန်ထိနေရမပြတ်နိုင်သေးပဲအကူအညီတွေလိုအပ်နေချိန်မှာအခုခေးစဉ်ဖြစ်လာတာပါဒီနှစ်အတွက်အကူအညီဖြစ်ဒေါ်လာ185သန်းလိုအပ်နေပေမဲ့လေးပုံတစ်ပုံလောက်သာရထတာကြောင့်လုံလောက်မှုမရှိသေးဘူးဆိုပြီးကုလသမဂ္ဂကလည်းသတိပေးထားခဲ့ပါတယ်ခင်ဗျာ
အာရှတိုက်ခီးစဉ်သွားနေတဲ့အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမားဟာသူ့ခီးစဉ်တချို့ကိုဖျက်သိမ်းပြီးဒီကနေ့အမေရိကန်ကိုပြန်လာတော့မယ်လို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးကမနေ့ကပဲပြောပါရယ်အစ္စရေးမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကြောင့်အခုလိုရုတ်တရက်ပြန်လာဖို့အဆုံးဖြတ်လိုက်တာလည်းဖြစ်ပါရယ်တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံခဲ့တဲ့အထက်လွှတ်တော်အမတ်ရှူမားဦးဆောင်တဲ့အမေရိကန်အထက်လွှတ်တော်ကိုယ်စားလှယ်ဖွဲ့ဟာတောင်ကိုရီးယားသမ္မတရွန်ဆွေယွန်နဲ့တွေ့ဆုံမဲ့အစီအစဉ်ကိုလည်းရှေ့တိုးလိုက်ပါရယ်အမေရိကန်အထက်လွှတ်တော်ကိုယ်စားလှယ်ဖွဲ့ဟာမူလကဂျပန်ကိုသွားဖို့လည်းစီစဉ်ထားတာပါတရုတ်သမ္မတရှီကျင်းဖင်နဲ့အကျိုးရှိတဲ့တွေ့ဆုံမှုပြုလုပ်ခဲ့တဲ့အပြင်လက်တလောအစ္စရေးနိုင်ငံမှာဖြစ်ပေါ်နေတဲ့စိတ်မချမ်းမြေ့ပွဲရာအဖြစ်အပျက်တွေကြောင့်အထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမားဟာတောင်ကိုရီးယားသမ္မတရွန်ဆွေယွန်နဲ့တွေ့မဲ့အစီအစဉ်ကိုဒီကနေ့ဗုဒ္ဓဟူးနေ့ကိုပြောင်းလိုက်ပြီးမနက်ဖြန်နယူးယောက်ကိုအမေရိကန်ကိုပြန်လာမှာပါလို့ပြောခွင့်ရအမျိုးသမီးကအမေရိကန်တဆင့်ညညာချက်ထုတ်ပြန်ခဲ့တာပါအထက်လွှတ်တော်မတ်ချက်ရှူမားဟာအမေရိကန်ရွေးချယ်တင်မြောက်ခံထားရသူတွေကယာရုအကြီးဆုံးဂျူးလူမျိုးလည်းဖြစ်ပါရဲ့ရှင
်တရုတ်မှာတချို့မှုနဲ့သုံးနဲ့ထောင်ချခဲ့တဲ့ဩစတြေးလျသတင်းထောက်အမျိုးသမီးနိုင်ငံပြန်ရောက်လာပါပြီတရုတ်နိုင်ငံမှာတချို့မှုဆဆွဲချက်နဲ့အခုလိုဖက်စီထောင်ချခံခဲ့ရတဲ့တရုတ်လူမျိုးဒီဩစတြေးလျနိုင်ငံသူသတင်းထောက်ဩစတြေးလျနိုင်ငံပြန်ရောက်လာပြီလို့ဝန်ကြီးချုပ်အန်တိုနီအယ်ဘာနီစီကဒီနေ့ပဲပြောလိုက်တာပါတရုတ်နိုင်ငံပိုင်း CCTV ရုပ်သံရဲ့နိုင်ငံတကာဌာနမှအလုပ်လုပ်ခဲ့တဲ့ချန်လီဟာမဲလ်ဘုန်းမြို့ကသားနှစ်ဦးနဲ့ပြန်လည်ဆုံစည်းခဲ့တယ်လို့လည်းဝန်ကြီးချုပ်အယ်ဘာနီစီကဆက်ပြောခဲ့ပါတယ်ဩစတြေးလျဝန်ကြီးရဲ့တရုတ်နိုင်ငံလေပတ်ခီးစဉ်မတိုင်ခင်မှာပဲသတင်းတော်မျိုးသမီးပြန်လည်လာခဲ့တာပါဩစတြေးလျဝန်ကြီးချုပ်ရဲ့ခီးစဉ်မှာဝန်ကြီးချုပ်ရဲ့တရုတ်နိုင်ငံခီးစဉ်အတွက်နေ့ရက်အတိအကျကိုတော့မကြေညာရသေးပါဘူးနိုင်ငံတော်လွန်ကျွေးဥပဒေချိုးဖောက်မှုနဲ့အပြစ်ရှိကြောင်းတကပိတ်တရားခွင်မှာဆုံးဖြတ်ခဲ့ပြီးတဲ့နောက်မကြာသေးခင်ကမှသတင်းတောက်ကိုထောင်ထဲစီရင်ချမှတ်ခဲ့တယ်လို့လည်းဝန်ကြီးချုပ်အယ်ဘာနီစီကပြောခဲ့ပါတယ်ခင်ဗျာ VOA American တရဲ့ October 7ရက်ဗိုလ်ရုညသတင်းတွေကိုမက်ခင်လီနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ KIO ကချင်းဖွဲ့ဌာနချုပ်ရှီယာလိုင်ဇာဝင်းကျင်တိုက်ပွဲပြင်းထန်နေတာပါကချင်းလွတ်လပ်ရေးဖွဲ့ KIO ဌာနချုပ်လိုင်ဇာနီးမှာရှိတဲ့နန်းဆန်ရံမှာအင်္ဂါနေ့ကတနေ့လုံးတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီကအ ਨੇ ဆုံး၄ချောင်းကနေ၉ချောင်းလောက်တိုက်ခိုက်ခဲ့ပါတယ်နောက်မူမောက်မြို့နယ်အတွင်းမှာလည်းစစ်ကောင်စီကအင်အားဖြည့်တင်းနေသလိုဒေသခံခြေရွာ၅ရွာလောက်ဟာထွက်ပြေးနေကြပါတယ်။အခုလိုသတင်းတွေကိုအခြေခံပြီးကိုစုံဝင်းလိုင်ပြောပြပေးပါအောင်ခင်ဗျာ
။ကဲအွန်ဌာနချုပ်လိုင်စာအနီးမှာရှိတဲ့မိုင်းလိုင်ခက်စစ်ဆောင်စခန်းတိုက်ခတ်ခံရမှုကြောင့်လူ30နီးပါးတေဆုံးခဲ့ရတဲ့အချိန်မှာပဲလိုင်စာနဲ့12မိုင်အကွာခန့်မှာရှိနေတဲ့နန့်ဆန်မြော်ခြေရွာအနီးမှာတိုက်ပွဲပြင်းထန်ခဲ့တာပါ။ကဲဦးပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဒီလ10ရက်နေ့ကနန်းဆန်ရံကျေးရွာဘက်မှာတနေကုန်နီးပါးတိုက်ပွဲဖြစ်ပွားခဲ့တယ်လို့ VOA ကိုအခုလိုပြောပါတယ
်ဟုတ်ကဲ့အဲ့ဒီနန်းဆန်ရံလေးလုံးဖမ်းဘက်မှာမနေ့ကဘုံကကျဲတဲ့စစ်စီလေးရှိပါတယ်မနေ့ကလေးလုံးဖမ်းဘက်မှာတိုက်ပွဲတွေရှိတယ်စီကုံစီရဲ့လေကြောင်းကလည်းဘုံကျဲတာရှိတယ်တစ်နေ့လုံးလို့လို့ပေါ့လေရင်ကတော့ဦးချင်းလောက်အဲဒီမှာဘုံသေးတဲ့ချင်းနေရှိပါတယ်ခင်ဗျ။နံဆန်ရဘက်မှာဖြစ်ပါတယ်အဲ့ဒီလေးလုံးစခန်းဘက်မှာဖြစ်ပါတယ်။ဟုတ်ညနေမှာလည်းကြေးပါတယ်ညမှာလည်းကြေးပါတယ်ခင်ဗျ။
တိုက်ပွဲဖြစ်စဉ်အသေးစိတ်ကိုတော့ပြောဆိုတာမရှိပါဘူး။နံဆန်ရဒေသဘက်တိုက်ပွဲပြင်းထန်နေချိန်မှာမိုးမောက်မြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်ကအင်အားဖြည့်တင်းနေပြီးစစ်ကြောင်းဝင်ရောက်တာတွေရှိတာကြောင့်အ ਨੇ ဆုံးကြေးရွာ၅ရွာလောက်တိမ်းရှောင်နေကြရကြောင်းမိုးမောက်ဒေသခံတဦးကပြောပါတယ
်။သူတို့စစ်ကြောင်းတပ်ကအဲ့ဒီဘုံလုံးအဲ့မှာခေါ်မင်းချောင်းခေါ်ကလည်းတက်တာလေ။ဟိုဟိုဘင်္ဂလာအလမကြီးပဲ။ဒီမှာလမ်းဒီဘက်ကဟိုတစ်ခါကတို့ဝင်းနေလာလို့ညီမကဒီဘက်လမ်းကတော့တက်ပဲနဲ့ဟိုဘက်မင်းချောင်းကလမ်းတက်တာ။အခုဟိုဘက်ဆိုချောင်းရွာလေးပါလေဆိုဟိုဝင်းမင်းချောင်းခေါ်ကတန်းဒီတဲ့ဟာပေးဒီမနောဘက်ကူဒီတဲ့ဟာပေးခုရွာမှာတော့တော့တူရတာလည်းပြောင်းမှမရှိဘူးကွာ။ရွာပေါ်ကတော့ဘာပေါ်ငါးရွာ၆ရွာလောက်ပေါ့လောလောဆယ်ခုဒီဟို၆ရွာဟာ
တင်းရှောင်နေရတဲ့ကျေးရွာတွေဟာ နောင်ကုန်းနောင်ကွန်လွယ်ကျဲတင်းရစ်စားကျွန်းတင်းဖျားစတဲ့ကျေးရွာတွေဖြစ်ကြောင်းအများစုဟာတောင်ယာတဲတွေမှာတင်းချောင်နေပြီးရိတ်ခါအခက်ခဲနဲ့ရင်ဆိုင်နေရကြောင်းပြောပါရယ်ဒီလ9ရက်နေ့တကောင်ရံမှာဖြစ်ပွားခဲ့တဲ့လိုင်ဇာအနီးမုံလိုက်ခတ်စခန်းတက်ခတ်ခံရမှုဟာ KIA တင်နန်းကျောင်းကအမ်မိုနီယာနိုက်ထရိတ်ရန်တူလောင်ယုံပေါက်ကွဲတာဖြစ်ကြောင်းဒီတူလောင်ယုံမှာအမ်မိုနီယာနိုက်ထရိတ်ရန်105တန်နဲ့အခြားပေါက်ကွဲစေတတ်တဲ့ပစ္စည်းတွေတူလောင်ထားကြောင်းဒီဖြစ်စဉ်ကိုတပ်မတော်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုအဖြစ်ဆွဆွဲတာရှိကြောင်းစစ်ကောင်စီဘက်ကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီး KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကကျွန်တော်မနေ့ကဖြေတဲ့အတိုင်းပဲဖြစ်မှာပါ။အဲ့ဒီနေရာမှာတော့ဂိုဒေါင်လည်းမရှိပါဘူး။ဘောလုံးကွင်းပုံစံပဲထားတဲ့နေရာဖြစ်ပါတယ်လို့ဖြေကြားခဲ့ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကစစ်ကောင်စီဘက်ကတိုက်ခိုက်တာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။ KIO ဘက်ကတော့ဘုံအကြီးပေါက်ကွဲပြီးနောက်လက်နက်ကြီးပစ်ခတ်တာတွေရှိကြောင်းစစ်ကောင်စီတိုက်ခိုက်မှုအဖြစ်ပြောဆိုထားပါတယ်။မိုင်းလိုက်ခက်စခန်းတိုက်ခိုက်ခံရမှုကြောင့်တေဆုံးရတာတွေနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့တိုက်ခိုက်မှုအဖြစ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းသာမကတရုတ်နိုင်ငံကလည်းစိုးရင်ကြောင်းသဘောထားတွေပြောဆိုထားပါတယ်။လောလောဆယ်မှာတော့မိုင်းလိုက်ခက်စခန်းကစစ်ဆောင်ပြည်သူ600လောက်ဟာအရေးပေါ်အကူအညီတွေလိုအပ်နေကြပါတယ်ခင်ဗျာ
KIO ဌာနချုပ်လိုက်စာနာတိုက်ပွဲပြင်းထန်ခဲ့တာကိုကုစောဝလိုက်ပြောပြခဲ့တာပါအခုတော့ရုရှားမြန်မာနှစ်နိုင်ငံကြားဓာတ်ငွေပိုင်လိုင်းတိဆောက်ရေးဆွေးနွေးခဲ့တာပါမော်စကိုမြို့မှာအောက်တိုဘာ17ရက်ကနေ23ရက်ထိကျင်းပနေတဲ့စွမ်းအင်ဖိုရမ်ကိုမြန်မာစစ်ကောင်စီစွမ်းအင်ဝင်ကြီးတက်ရောက်နေပြီးနှစ်နိုင်ငံကြားဒီဓာတ်ငွေပိုင်လိုင်းတိဆောက်ရေးဆွေးနွေးခဲ့တယ်လို့ရုရှားနိုင်ငံပိုင်သတင်းဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်မြန်မာဆွေရင်ဌာနကတော့လောလောဆယ်ဆွေးနွေးပွဲအသေးစိတ်ကိုမပြောနိုင်သေးဘူးလို့ပြောပါတယ်ကိုဝင်းခန့်မအောင်ပြောပြပေးပါအောင်ခင်ဗျာ
6ကြိမ်မြောက်ကျင်းပနေတဲ့ရုရှားမော်စကိုကစွမ်းအင်ဖိုရမ်ကိုမြန်မာစစ်ကောင်စီရဲ့စွမ်းအင်ဝင်ကြီးဌာနကပြည်ထောင်စုဝန်ကြီးဦးကိုကိုလွင်လဲတက်ရောက်နေပြီးရန်ကုန်ကိုတွေ့တမ်းမဲ့ gas pipeline စီမံကိန်းကိစ္စဆွေးနွေးခဲ့တယ်လို့ရုရှားသတင်းတချို့ကထုတ်ပြန်ပါတယ်ဒီ gas pipeline ကိုဘယ်လိုတွေ့တမ်းမဲ့ဒါမှမဟုတ်ပြည်တွင်းကတဘာဝဓာတ်ငွေ 2.4 လုပ်ငန်းတွေနဲ့ပူးပေါင်းမှလာဆိုတဲ့စီမံကိန်းအသေးစိတ်ကိုတော့မြန်မာဘက်ကမထုတ်ပြန်သေးပါဘူးမြန်မာစွမ်းအင်ဌာနရဲ့အမြင်အတွင်းဝင်ဦးမင်းမင်းဦးကတော့ဝန်ကြီးဌာနအနေနဲ့ဒီပွဲကိုတက်ရောက်နေစေဖြစ်တာမို့အသေးစိတ်မပြောနိုင်သေးကြောင်းပြောရေကိုပြောပါတယ
်ဝန်ကြီးကဟိုစွမ်းအင်ပူရန်တော့တက်နေလို့မရှိပါဘူးဒီနေ့မှစတက်လာကျွန်တော်လည်းကွန်ဖာမ်ပြီးလို့ရအောင်ဘယ်ဟာကိုသွင်းနေလဲဘယ်ဟာမသွင်းနေဘူးဆိုတော့ကျွန်တော်လည်းပုံမှာသွင်းနေစေဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကွန်ဖာမ်ပြီးလို့မရနိုင်ဘူး။နောက်ပြီးတော့ဝင်ကြီးပြန်လာပြီးဝင်ကြီးကသူဆွေးနွေးရတဲ့ဟာကိုသတင်းထုတ်ပြန်တယ်ဆိုတော့ဆရာမမရဲ့အချိန်ဒီဒါတွေဆွေးနွေးရတယ်မလုပ်ရဆိုတော့အချိန်ဒီပြီးကောင်းပြီးသိရမှာပေါ့။ဟိုမှာလည်းဝင်ကြီးကခုမှခုကြီးဝေးကန်းထဲမှာလည်းရှိနေသေးတယ်ကျွန်တော်သိရ
။ဦးကိုကိုလွေဟာရုရှားကိုသွားခင်ကာဇက်စတန်နိုင်ငံမှာအောက်တိုဘာ3ရက်ကနေ6ရက်ထိကျင်းပတဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးစွမ်းအင်ဖိုရမ်ကိုတက်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံမှာစွမ်းအင်ရှင်းမြစ်တွေရှိနေပေမဲ့ထုတ်လုပ်နိုင်မှုအကန့်အသတ်တွေရှိနေလို့ရှန်ဟိုင်းအဖွဲ့ SOC နဲ့ပူးပေါင်းလို့ကြောင်းဦးကိုကိုလွင်ကပြောခဲ့တာပါရုရှားစွမ်းအင်ရက်သက်တပတ်တာ4ရက်ကိုနှစ်စဉ်အောက်တိုဘာ12ရက်မှာကျင်းပလေရှိပါတယ်မြန်မာအလင်းသတင်းဌာနကတော့မြန်မာရေနံနဲ့တဘောတန်ငွေလုပ်ငန်းအနေနဲ့ရုရှားစွမ်းအင်ကုမ္ပဏီ Rosgeo နဲ့ဆွေးနွေးခဲ့တယ်လို့ဒီကနေ့ထုတ်ပြန်ပါတယ်ရုရှားနဲ့မြန်မာစစ်ကောင်စီဟာကုန်သွယ်ရေးစီးပွားရေးစွမ်းအင်စတဲ့ကဏ္ဍတွေမှာပူးပေါင်းနိုင်ဖို့ဆွေးနွေးကြတာရှိပါတယ်။မကြသေးခင်ကလည်းရုရှားမြန်မာတိုက်ရိုက်လေကြောင်းပြည်စဉ်ကိုစတင်ခဲ့ကြတာပါ။ရုရှားနိုင်ငံပိုင်နျူကလ িয়ার စွမ်းအင်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Rosatom နဲ့မြန်မာစွမ်းအင်ဌာနတို့အကြားဒီနေ့မှလည်းနားလည်မှုစာချုပ်ရေးထိုးခဲ့တယ်လို့ Interfax သတင်းကထုတ်ပြန်ပါတယ်။ရုရှားနိုင်ငံဟာမြန်မာအပအဝင်တရီးနေကနိုင်ငံတို့မှနျူကလ িয়ার စွမ်းအင်ကိုတုံးချနိုင်မှုကူညီပေးသွားမယ်အကြောင်းလဲရုရှားဘက်ကထုတ်ပြောပြီးမကြခင်မှာအခုလိုလက်မှတ်ရေးထိုးဖြစ်တာပါမြန်မာနိုင်ငံမှာနျူကလ িয়ার စွမ်းအင်ကိုသေးသာတည်ဆောက်မှုအတွက်ဖြစ်နိုင်ခြေစမ်းစစ်မှုကိုအပြီးသတ်လှုပ်ဆောင်ဖို့ Rosatom ကအစီအစဉ်ထားတယ်လို့ရုရှားသတင်းမှာဖော်ပြပါရယ်မြန်မာဟာနျူကလ িয়ার ဒါတာဘေးစွမ်းအင်အငယ်စားတစ်ခုတည်ဆောက်ရေးအတွက်ရုရှားနဲ့ပူးပေါင်းဆောင်ရွက်ဖို့ဒီနှစ်စံဖေဖော်ဝါရီလထဲမှာသဘောတူညီချက်လက်မှတ်ရေးထိုးထားတာဖြစ်ပါတယ်လက်ရှိမှာတော့မြန်မာစစ်ကောင်စီဟာရုရှားကနေလောင်စာစီကိုဝယ်ယူနေတာဖြစ်ပြီးရုရှားရဲ့လောင်စာစီတွေမြန်မာကတစ်ဆင့်တရုတ်ကပြန်ပြီးဝယ်ယူနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ
်ရုရှားမြန်မာနှစ်နိုင်ငံကြားဓာတ်ငွေပိုင်လိုင်းစီကြီးတိဆောက်ရေးမော်စကိုမှာဆွေးနွေးခဲ့တာကိုကိုဝင်းခန့်မအောင်ပြောပြခဲ့တာပါအခုတော့ဘကူမြို့နေရာတချို့ရေပြန်ကြပေမဲ့ကဲဆဲဆက်လုံနေရတာပါအဆိုးအဝါးဆုံးရေကြီးမှုကြုံနေရတဲ့ပဲခူးမြို့ရဲ့နေရာတချို့မှာရေပြန်ကျသွားပေမဲ့ရှာဖွေကယ်ဆယ်ရေးတွေကတော့ဆက်လက်လှုပ်ဆောင်နေရတယ်လို့တာဝန်ရှိသူတွေကပြောနေပါဗျ။ ရှိပြီးဒုက္ခတွေဟာလည်းနေရမပြောင်းနိုင်သေးပဲကယ်ဆယ်ရေးစခန်းတွေမှာဆက်ပြီးတော့ခိုလုံနေရပါတယ်။ပဲခူးမျိုးရည်ကြီးမှုနောက်ဆက်တွဲအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
။နှစ်ပေါင်း60ကျော်အတွင်းအဆိုးအဝါဆုံးရည်ကြီးနင်းမြုပ်မှုနဲ့ကြုံနေရတဲ့ပဲခူးမျိုးမှာဒီကနေ့အောက်တိုဘာလ17ရက်နေ့မနက်ပိုင်းကနေစလို့မြို့ပေါ်အဓိကလမ်းမကြီးတွေပေါ်မှာရေပြန့်ကျသွားပြီလို့ကုညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေသူတွေကပြောပါရယ်။ဒီလိုမျိုးရေအနှဲငယ်ပြန်ကျသွားပေမဲ့တချို့ရက်ွက်တွေထဲမှာတော့နေရာတော်တော်များများရေနစ်မြုပ်နေစေဖြစ်ပါတယ်။ဒါကြောင့်ကုညီကယ်ဆယ်ရေးကိုဆက်ပြီးတော့လှုပ်ဆောင်နေရစေပဲလို့ကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့ဘကိုးတိုင်းမိသက်တပ်ဖွဲ့တာဝန်ရှိသူတူဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီကတော့အခုလက်ရှိ3မိနစ်တော့ကျသွားပြီ။အခုဒီချိန်လေးမှာဆိုရင်တော့ဘကိုးချောင်းရဲ့အခြေပဲကျမ်းမှာတော့နည်းနည်းပါပါပဲကျန်တော့တယ်ပေါ့နော်။ဟိုချောင်းနောက်ဘက်ကျမ်းမှာတော့နည်းနည်းများသေးတာပေါ့။ရဲရကွက်ပြင်းလဲဆိုဒိုင်းနိုင်တောင်ပိုင်းဒိုင်းနိုင်ရောက်ပိုင်းကျွန်းတာယာကလျာဏီအဲ့ဒီပိုင်းကြီးကတော့ရေရှိနေသေးတယ်ဒီနည်းနည်းများသေးတယ်ပေါ့ချိန်မိနေတယ်ဆိုတာတော့ဒါကသူတို့စကားဖြစ်ပြောနေတာပါကျွန်တော်တို့တွေဟိုပဲခူးတိုင်းဒီတိုင်းလုံးမှာရှိတဲ့တန်လေးရန်တက်ဖို့ဝင်နေနော်ရန်ကုန်တိုင်းကနေပြီးတော့အင်စာရက်ဖွဲ့ရချောက်ပြည်တဲ့ဖွဲ့ကြီးရဲ့ဆက်လီကြီးရဲ့ကျွန်တော်တို့အပေါ်တော့တစ်မြို့လုံးဖြန့်ချက်ပြီးတော့ပုံဆွဲထုတ်နေတာပဲကျွန်တော်တို့ဒီတက်ဖို့ရင်းနဲ့ဟိုကကျွန်တော်တက်ဖို့ဝင်နေတာ300လောက်နဲ့ကျွန်တော်လုပ်နေတာတကယ်သိမ့်ပြီးတဲ့အော်နေနဲ့သူတို့တွေကဟိုအထက်မြင့်အိမ်ကြီးလေအထက်မြင့်အိမ်ကြီးကိုဒီတက်လာတော့ကြောက်ပြီးတော့မှအဲ့ကြတော့မှထွက်ချင်တယ်ထွက်ချင်တယ်အော်နေတာ
အခုချိန်မှာတော့ဘကိုးမျိုးပေါ်မှာရေဘေးရှောင်ကယ်ဆယ်ရေးစခန်း42ခုဖွင့်လှစ်ထားပြီးလူဦးရေ19,000ကျော်ခိုလုံနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနရဲ့အချက်အလက်တွေအရသိရပါတယ်။ဒါကတော့ရေဘေးကယ်ဆယ်ရေးစခန်းတွေစီကိုလာရောက်တဲ့စည်ရင်သာဖြစ်ပါတယ်။အထက်မြင့်အဆောက်အဦတွေမှာနေထိုင်တဲ့သူတွေကတော့ရေဘေးကယ်ဆယ်ရေးစခန်းတွေစီကိုမတွားရောက်ဘဲနဲ့နေအိမ်တွေရဲ့အပေါ်ထက်မှာပဲပြောင်းရွှေ့နေထိုင်နေကြတာကြောင့်ရေဘေးတင်သူက2000ထက်မနည်းရှိတယ်လို့ကယ်ဆယ်ရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်။ရေကျသွားတာကိုတွေ့နေရပေမဲ့တချို့နေရာတွေမှာတော့ရေစီးတန်ပြီးတော့ရေမကျသေးပဲဖြစ်နေပါတယ်။ဒါကြောင့်ရေဘေးကယ်ဆယ်ရေးစခန်းတွေစီကိုလာရောက်ခိုလုံနေကြတာဖြစ်ကြောင်းကယ်ဆယ်ရေးလှုပ်ဆောင်နေသူတွေကပြောပါတယ်။ကယ်ဆယ်ရေးစခန်းတွေမှာရောက်နေတဲ့သူတွေကတော့လာရောက်လှူဒန်းတဲ့အလှရှင်တွေရှိတဲ့အတွက်အဆင်ပြေပေမဲ့စခန်းတွေစီကိုမလာဘဲနေတဲ့သူတွေအတွက်ကတော့စားဝတ်နေရေးခက်ခဲနေတော့မယ်လို့ကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့ပဲခူးမျိုးကန်တူကပြောပြပါတယ်။
အဲ့လိုမျိုးမပြရသေးဘူးဖြင့်လာနေကြတော့မှပဲဖြင့်ဟိုကားလမ်းပေါ်မှာနည်းနည်းလောက်ကြာတာလောက်ပဲအရင်အောင်လောက်ကြာတာလောက်ပဲရှိတာဖြင့်ဟိုကနည်းနည်းအနေပိုင်းနေရေအိမ်အိမ်နေမှာဆိုလို့ဖြင့်ရတော့ရှိသေးတယ်ပေါ့နော်တချို့နေရာတွေဆိုလို့ဖြင့်လည်းဟိုကရေကကြာသွားတဲ့ခါကျတော့ရေစီးသားတန်နေတာမသိဘူးအဲ့ဒါဟိုကဲခိုင်းနေတဲ့လူတွေလည်းရှိတော့ရေကြာတယ်ဆိုရင်လည်းဟိုအိမ်နေအောက်မှာရေသိုးလောက်တိရှိတော့မယ်လေအဲ့လိုထိုင်နေတဲ့မှာအဲ့လိုဆိုတော့ရေစီးတော့စားဝတ်နေရေအဆင်မပြေတော့ဘူးဖြစ်ရတော့အမကောစာဝင်နေရအဓိကဖြစ်နေတာပေါ့အခုကျေလို့ရသလားသူတွေအားလုံးကကျေဆေးတွေရောက်ပုံကြီးလေနောက်ကောင်ကြီးဆိုတော့အခုကအနေနဲ့ရဲကလည်းလာလှူနေပါလေအခုကကိုကိုနေနေနေတဲ့လူကအခြားနေတွေကရောင်ကုန်ဘက်တွေကမန္တလေးဘက်တွေကလည်းလာလှူနေကြတယ်ဖြစ်အဲ့တော့စာဝင်နေရတော့မတက်သေးတော့ဘူးပေါ့နော်ဒါပေမဲ့အိမ်ဒီမှာရှိတဲ့လူတွေကြတော့ဘာမှမစားရအောင်ဖြစ်နေပေါ့
မိုးအဆက်မပြတ်ရွာသွန်းပြီးတော့မြေရေတက်လာတဲ့အတွက်ပဲခူးမျိုးရဲ့80ရာခိုင်နှုန်းနှီးပါရေနစ်မြုပ်သွားတာဖြစ်ပါတယ်နှစ်ပေါင်း60အတွင်းမှာအဆိုးအဝါဆုံးရေကြီးမှုနဲ့ကြုံနေရတာလည်းဖြစ်ပါတယ်။အစာပိုင်းမှာတော့ကယ်ဆယ်ရေးစခန်း20ကျော်ဖွင့်လှစ်ထားပြီးတော့နောက်ပိုင်းမှာရေဘေးရှောင်ဥယျာဉ်များလာတဲ့အတွက်ရေဘေးကယ်ဆယ်ရေးစခန်း42ခုထိတိုးချဲ့ပြီးတော့ဖွင့်လှစ်ခဲ့ရကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဌာနရဲ့စည်ရင်းတွေအရာသိရပါဗျ။အလားတူပဲရန်ကုန်တိုင်းခဲကူးမြို့မှာလည်းမိုးသီးထန့်စွာရာသွန်းပြီးတော့ငမိုးရိပ်ချောင်းရေမြင့်တက်လာတဲ့အတွက်နေနေတဲ့အထိရေတွေဝင်ရောက်နေပြီးတော့ရေဘေးတင်ပြည်သူပေါင်း 1,200 ကျော်အထိရှိနေပါတယ်ရှင်
။နှစ်ပေါင်း60နီးပါးအတွင်းအဆိုးဆုံးရေကြီးတဲ့ကြုံနေရတဲ့ပဲခူးနေရာတချို့ရေပြန်ကျပေမဲ့ကယ်ဆယ်ရေးဆက်လုံနေရသေးတာကိုမဆွမွန်ပြောပြခဲ့တာပါ။အခုတော့ထိုင်းနိုင်ငံမှာလည်းမိုးကြီးပြီးဖြားနာသည့်ဆုံးမှုပါရှိလာတာပါထိုင်းနိုင်ငံမှာရက်ရှည်မိုးသီးသီးထန်ထန်ရွာသွန်းတာကြောင့်ဖြားနာမှုတွေဖြစ်ပြီးအသက်သေဆုံးမှုတွေပါရှိလာနေပါတယ်ဒါကြောင့်ကျန်းမာရေးဌာနဆိုင်ရာဌာနတွေနဲ့တာဝန်ရှိသူတွေကလည်းသတိပေးချက်တွေထုတ်ပြန်နေပါတယ်ဒီအကြောင်းအပြည့်အစုံကိုမန်ညိုညိုလင်းဘန်ကောက်မြို့ကနေပြောပြပေးတာကိုနားဆင်ကြည့်ရှုကြပါဦးခင်ဗျာ
ပြီးခဲ့တဲ့စက်တင်ဘာလဇန်းလောက်ကလေးကအခုအချိန်ထိဗန်ကောက်မြို့တော်အပါအဝင်ထိုင်းနိုင်ငံအနှံ့ဇက်တိုင်မိုးရွာသွန်းနေတာကြောင့် နေ့စဉ်အပြင်ထွက်အလုပ်လုပ်ကိုင်းနေကြရသူတွေဒါမှကအိမ်မှာအနေများတဲ့အသက်အရွယ်ကြီးသူတွေနဲ့ကလေးငယ်တွေမှာပါအအေးမိတုတ်ကွေးဖြာနာတာတွေနဲ့ဆက်ဆက်ယောဂါတွေပါအများကြီးဖြစ်လာတာကြောင့်ကျန်းမာရေးဆိုင်ရာသတိပေးချက်တွေကိုထုတ်ပြန်ထားပါတယ်ဒီနှစ်လအတွင်းဖြာနာမှုတွေ10ဆလောက်တိုးလာပြီးထောင်ပေါင်းချီတဲ့လူနာတွေရှိလာတယ်လို့ကုဆေယောဂါထိန်းချုပ်ရေးဌာနရဲ့မှတ်တမ်းထုတ်ပြန်ချက်တွေကဖော်ပြထားတာပါ
ဒီဟာဒီတစ်ခုနဲ့တစ်ခုအကူပြောင်းပေါ့နော်အကူကတကယ်ဆိုရင်တော့ဒါမုတ်တုံထွက်ရတော့မယ့်အချိန်ပေါ့ဒီဆောင်းတွင်းကိုပြန်ကူပြောင်းရတော့မယ့်အချိန်ဒါမဲ့လည်းဒီရာသီဥတုဘက်မှာကျတော့မုတ်တုံအားကောင်းနေစေဖြစ်တယ်ဆိုတော့ဒီတော်တွင်းမှာဒီဖြာနာတာတွေနောက်ပြီးတော့ဝမ်းပြက်ဝမ်းလျှော်တွေစတဲ့ဒီဟာတွေအဖြစ်များကြတယ်သူလက္ခဏာတွေရာဘာဖြစ်လို့ဒီသိဆုံးမှုထိဖြစ်တယ်လဲပေါ့ဆိုတော့သူရဲ့ပြင်းထန်တဲ့လက္ခဏာတွေပြောမယ်ဆိုရင်ဝမ်းပြက်ဝမ်းလျှော်တာပဲဖြစ်ဖြစ်ခုနပြောတဲ့ဒီတုတ်ကွေးမှာပဲဖြစ်ဖြစ်သူအဓိကကဖြာနာတယ်ခေါင်းကိုက်တယ်အနှိုင်းယူတာဘာညာထက်ပေါ့နော်နောက်အဆုတ်ရောင်နမိုနီးယားတွေဒီတုတ်ကွေးကနေတစ်ဆင့်အဆုတ်ရောင်နမိုနီးယားတွေဖြစ်လာတယ်ဆိုရင်သူအောက်ဆီဂျင်တွေကျလာမယ်နောက်ရေဓာတ်တွေဆုံးရှုံးမယ်ဒီသက်ဆောက်ဓာတ်တွေပေါ့နော်ဆိုဒီယမ်ပိုတက်ဆီယမ်အလက်ထရိုလိုက်စတဲ့ဓာတ်တွေဆုံးရှုံးလိုက်ဆိုမတိလိုက်မတိပါတာဒါကိုဒီတိုင်းထားလိုက်နေရဆိုရင်သူအတန်းအန္တရာယ်အထိကူးပြောင်းသွားနိုင်တယ်အဆုတ်ဒီနမိုနီးယားလို့ခေါ်တဲ့အဆုတ်ပြင်းထန်အဆုတ်ရောင်ရမ်းတဲ့ယောဂါဆိုတဲ့ဒါလူကိုဒီစီနိုင်တဲ့အထိဖြစ်ပွားစေတယ်နောက်ဒီသက်ဆောက်ဓာတ်တွေတကယ်ကိုနည်းပါးသွားတဲ့အချိန်မှာကိုကအချိန်မီပြန်လည်းမဖြစ်တင်နိုင်ဘူးဆိုရင်လည်းဒါအတန်းအန္တရာယ်ဆုံးရှုံးရနိုင်ပါတယ်
စတေမာနောက်ဆုံးဖက်အထိနိုင်ငံအနှံ့ဖြာနာမှုပေါင်း 39,000 လောက်ရှိခဲ့ပြီးအများဆုံးကအမျိုးသမီးတွေလို့ဖော်ပြပါဗျ။အရွယ်မျိုးစုံဖြာနာတာကြောင့်နာရာရှည်ဝေဒနာခံစားရသူတွေ၊ကိုယ်ခံအားနည်းသူတွေ၊အသက်ကြီးသူတွေနဲ့စိတ်ကုသမှုခံယူနေသူတွေအပါအဝင်အထူးသဖြင့်ကြောင်းတက်နေတဲ့ကလေးတွေလည်းအပြားမကူအောင်တတိထားဖို့တာဝန်ခံတွေကထုတ်ပြန်ပြောဆိုပါဗျ
။ခုနပြောခဲ့တယ်မှာလည်းဒီယောဂလက္ခဏာတွေနဲ့ပတ်သက်ပြီးတော့သတိထားရမယ့်အချက်လေးကြီးဆောင်းရံရှောင်းရံလေးတော့ပါသွားပါပြီအဓိကကဘသူကိုယ်တွေဘသူတွေကဒီလိုမျိုးဖြစ်တဲ့အခါမှာအန္တရာယ်အဖြစ်များနိုင်လဲပေါ့အဲ့ဒါလေးကိုကိုကဒီလိုမျိုး risk group ထဲမှာပါနေလားခရူးဆိုင်ရမယ့်အသက်အရွယ်သို့မဟုတ်ခရူးဆိုင်ရမယ့်ယောဂခံရှိတော်လူတွေမှာပါဝင်နေလားဆိုတော့သိဖို့လိုအပ်ပါတယ်ဆိုတော့အဲ့ဒါလေးကိုကျွန်တော်ဖြည့်ဆွတ်ပြီးတော့ပြောခြင်းတယ်ဆိုတော့အဲ့ဒီထဲမှာဘသူတွေက risk များလဲဆိုလို့ရှိရင်ဒီနာတာရှိယောဂတွဲဖက်နေတဲ့လူတွေပေါ့ဥမာကိုမှငကိုတွေကသွေးတိုးနှလုံးစီးကြိုကြောက်ကပ်အသည်စသည်ဖြင့်ယောဂအခန်းတစ်ခုခုရှိလာတော့၎င်းလို့မဟုတ်တချို့ဒါကန်ဆာလက္ခဏာရှိသလိုနောက်အဝါလွန်တဲ့စသည်ဖြင့်ဒီလိုမျိုးဝေဒနာရှိဒီလိုမျိုးယောဂရှိတဲ့လူတွေကကြတော့သူ့ရဲ့ကိုယ်ခံအားငကိုတွေကသူများထက်စာရင်နည်းတယ်ဆိုတော့အဲ့လိုမျိုးနည်းတဲ့အချိန်မှာခုနကပြောသလိုမျိုးရာသီတုတ်ကွေးတော့၎င်းဒါမှမဟုတ်ရင်သွေးလွန်တုတ်ကွေးတော့၎င်းအဆုတ်ရောင်ရမ်းတာကအစားအလွဲတကူသူများထပ်ပို့ပြီးသူတို့ကဖြစ်စေလို့နောက်အဆုတ်ရောင်ရမ်းမှုရှိရလူငိုအခန်းအဆုတ်ယောဂရှိရလူတွေအက်စမာပန်းနာရင်ကျက်ရှိရလူမျိုးတွေဆိုပို့ပြီးတော့မှတတိထားတင်တယ်ပို့ပြီးတော့မှလည်းဒိုးလူတွေဆိုလို့ရှိရင်လည်းပို့ပြီးတော့မှငိုတွေကမဖြစ်အောင်ပေါ့နော်ဖြစ်လာမှကုသတာထက်ကာကွယ်ခြင်းဒီကုသခြင်းထက်ပိုကောင်းတယ်ဆိုတဲ့ဟာကိုလည်းကျွန်တော်တို့ပြောချင်ပါတယ်
ပြီးခဲ့တဲ့နှစ်လအတွင်းထိုင်းနိုင်ငံမှာဖြားနာမှုအများဆုံးဟာနခွန်ရာချာစီမာဒေတာဖြစ်ပြီးမနစ်ကတဲ့6ဆတိုးလာတယ်လို့စီးရင်တွေကဖော်ပြပါဗျ။အဲ့ဒီဒေတာမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေလည်းအများကြီးအလုပ်လုပ်ကင်နေကြတာပါ
။ဟိုပို့ပြီးတော့ဒီလိုမျိုးမိုးရာသီမှာကျွန်တော်တို့ထူးထူးခြားခြားကြုံရတာကြတော့ဆိုင်ဝင်တာမိုးရာသီဆိုရင်ဒါထုံးစံမဲ့ဆိုင်တိုင်းရောင်းလာကြတယ်ဒီလိုမျိုးလာတဲ့လူတို့ပဲမဲ့ online ကတိတိတကျထိုးတက်တာအဘိုးလေးဆိုနေမကောင်းလေမလာနိုင်ကြတော့ဘူးအဲ့လိုမျိုးကြီးကြရင်တို့က plan ပါတယ်ဆိုတော့ကျွန်တော်ဒီအတော်တွင်းမှာ online ကနေ customer တိတိတတာကိုများပြားလာတာတွေ့ရတယ်ရောင်းအားတော့တတ်တာပေါ့လေရောင်းအားတော့များလာတယ်မှာတောက်တုံးတဲ့လူတွေများလာတယ်ဆိုရင်ကျွန်တော်တို့ကိုယ်တိုင်သတိထားမိရဲ့အပြင်မှာတော့ဒါယောဂတွေကတော့ပို့ပြီးတော့ဖြစ်နေပြီအဝေးကနေလှမ်းပါတယ်လူတွေလည်းရှိရဲ့ဒီမြန်မာဝန်ထမ်းတွေမြန်မာလုပ်သားတွေကနေပြီးတော့အစုံမဲကျွန်တော်တို့ဒီမဟာချိုင်နေဘက်ဖူးကက်ဆန်ခလာဘူရီအစုံပေါ့အရှိနောက်တောင်မဟုတ်တော့ဘူးပေါ့တောင်နေရောဘာတွေရောဒီဘက်တည်းကနေပြီးတော့သူတို့ဟိုတိုင်ပင်လို့ရတဲ့အတွက်ပေါ့နော်ဈေးကိုလှမ်းလှမ်းပြီးတော့ဘာတွေဖြစ်တယ်ဘာတွေဖြစ်တယ်သူတို့လက္ခဏာတွေကိုပြောပြီးတော့အဲကျမတို့ကနေပြီးတော့အကြံပေးပြီးတော့ဒီဘလို့လုံးတင်လဲဆိုတဲ့ဟာပေါ့ရေးကြည့်ရင်လည်းရေးကြည့်သလိုတောက်ဆေးတောက်သုံးတင်တဲ့ဟာဆိုလည်းပုံမှန်လက္ခဏာလောက်ပဲဆိုရင်တော့ဈေးကိုအကြံပေးပြီးတော့ပို့ပေးပါတယ်ဟုတ်
အစိုးရကျန်းမာရေးဌာနကတော့အဖျားမကူအောင်နေထိုင်ဖို့လမ်းညွှန်ချက်တွေကိုထုတ်ပြန်သတိပေးနေပြီးအန္တရာယ်ရှိနိုင်သူတွေထဲမှာအဝလွန်သူတွေ၊ကိုဝင်ဆောင်တွေ၊အသက်60အထက်လူကြီးတွေ၊နာရာရှိဝေဒနာခံစားရသူတွေ၊ပန်းနာသမားတွေ၊အသက်ကြောက်ကတဲ့နှလုံးဝေဒနာတွေဟာအအေးမိတုတ်ကွေးဖြားနာတာကူးစက်ခံရရင်ကျန်းမာရေးဌာနကိုအမြန်ဆုံးဆက်သွယ်ပြီးကုသခံယူဖို့တိုက်တွန်းထားတာပါရှင်။ကျမညီညွတ်လွယ်မှာ
ထိုင်းနိုင်ငံမှာမိုးကြီးပြီးဖျားနာသေဆုံးမှုတိုးလာတာကိုမညညလင်းပြောပြခဲ့တာပါ။ဘော်ဒူညာရဲ့အခုလိုသတင်းပေးပို့ချက်တွေအပြီးမှာတော့ဥကျော်စန်တာနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်လူထုနဲ့ကျန်းမာရေးနောက်အားကစားကဏ္ဍစတဲ့ပတ်စဉ်ကဏ္ဍတွေဇက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာကျန်းလို့ပြီးထိတ်ဆက်ရယူပါခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့အောက်တိုဘာ17ရက်ဗိုလ်ဒုညအစည်းအဝေးတွေကိုည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစည်းအဝေးမှာတော့ဗိုလ်ဒုညတိုင်းပြောပြပေးနေကြဥကျော်စံသားနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်ဒေါက်တာသင့်စောရဲ့လူထုနဲ့ကျန်းမာရေးနောက်ကုရင်နိုင်အားကစားကဏ္ဍစတာတွေကိုပတ်စင်နှဆင်ကြည့်ရှုရမှာပါအခုတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်ပါအဖြေမရှိသေးတဲ့စစ်မီးကြောင့်ကောင်းစင်တဲ့ဣသရေလ်ပါလက်စတိုင်းအကြောင်းသုံးသပ်ထားပါတယ်။ဟာမတ်စ်တို့ရဲ့ပြင်းထန်တဲ့လက်တပြတ်ထိုးစစ်ကြောင်းဣသရေလ်ဟာစစ်ဖြစ်နေတဲ့အခြေအနေရောက်နေပြီလို့ဣသရေလ်ဝန်ကြီးချုပ်ကကြေညာလိုက်ပြီးပြင်းထန်တဲ့အင်အားနဲ့လက်တုံပြန်နေပါတယ်။ဒီနှစ်ပေါင်းများစွာပဋိပက္ခအတွက်ငြိမ်းချမ်းပြည်လဲမဲ့အဖြေကတော့ရှာမတွေ့သေးပါဘူး။ဘာကြောင့်ဒီလိုဖြစ်လာရတာလဲ။ရှေ့ဆက်ဘလို့ဖြစ်လာနိုင်မလဲဆိုတာဥကျော်စံတာကိုမျက်မျက်သစင်အောင်မေးမြန်းထားပါတယ်ခင်ဗျာ။
ဒီတစ်ပတ်မှာတော့ကျမတို့ဒီအခုလက်ရှိ Israel Palestine ရေးခင်းနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးခြင်းပါတယ်ဒီ Israel Palestine ပဋိပက္ခဖြစ်လာရတဲ့နောက်ခံသမိုင်းကြောင်းဒါကိုနည်းနည်းခြုံငုံပြီးတော့ပြောပြပေးပါဦ
းဟုတ်ကဲ့အများကြီးခြုံငုံမှဖြစ်ပါပါနည်းနည်းရှင်းပြရပါတယ်တကယ်တော့ Palestine ဒေသမှာယူလူမျိုးတွေဟာဟိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာအဲရောမ Empire ခေတ်ကနေခဲ့ပါတယ်ရောမခေတ်ကဒါပေမဲ့ BC 200စု100စုတော့မှာသူတို့ဟာရောမ Empire ကခွဲခွာပြီးထွက်လာရတယ်အဲဒီကနေမောင်းထုတ်ခံရတယ်ပြီးတော့ကမ္ဘာအနှံ့ကိုပြန့်တန့်သွားတယ်အဲ့လိုနေရာနေပြီးတော့1890လောက်မှာပိုလန်နိုင်ငံသားဂျူးလူမျိုးသတင်းစာဆရာ Theodor Herzl ဆိုတဲ့လူက Zionism ပမာလို့ Zion ဝါဒခေါ်တာပေါ့အဲ့ဒီဝါဒကိုတီထွင်တယ်ဣသရေလမှာရှိတဲ့ Mount Zion Zion တောင်ကြီးကိုဣသရေလကအတွက်အထွတ်မြတ်ဖြစ်တဲ့အခြေခံပြီးယဉ်ကျေးမှုလိုဘာသာရေးလိုလက်တော့အဲ့သဘောတရားနိုင်ငံရေးသဘောတရားတရားဖြစ်လာတယ်။နောက်ပြီးတော့ဂျူးလူမျိုးတွေဟိုလက်ခံထားတဲ့ရောက်ရှိနေတဲ့နိုင်ငံတော်တော်များများကလည်းသူတို့ပေါ်မှာစိတ်အမြင်မကြည်ကြဘူးအထူးသဖြင့်မွတ်စလင်နိုင်ငံတွေကဆိုသူတို့ကပါလက်စတိုင်းနေမျိုးတွေကိုဂျူးတွေကပြန်ပြန်ပြီးတော့အခြေချကြတယ်။အဲ့ဒီအချိန်မှာပါလက်စတိုင်းဒေသခံအာရဗ်တွေကလည်းပဲခြေလုံးအင်တိုင်းသွားနေကြတဲ့တိုက်ခိုက်နေရတာလူတွေဖြစ်တော့ကျူရီဝင်လာတော့စိတ်ဒီမထားမိရဘူးအဲ့လိုနဲ့ကျူရီအမြောက်များဝင်လာပြီးတော့နောက်ပိုင်းမှာအရပ်လူမျိုးတွေကနှိုးကြလာတဲ့ခါမှာတော့သူတို့ပဋိပက္ခဆဖြစ်လာတယ်အဲ့ဒါနဲ့ဆိုကြပါစို့ပထမကမ္ဘာစစ်ဖြစ်ခါနေကြတော့အဲ့ဒီဒေသကအော်တိုမန်အင်ပါယာလို့ခေါ်တဲ့တူရကီရဲ့လက်အောက်မှာရှိနေတယ်အဲ့ဒါကိုဂျာမနီနဲ့ပေါင်းတယ်တူရကီကဆိုတော့အင်္ဂလိပ်ကအဲ့ဒီဒေသကိုသိမ်းဖို့လို့တော့အရပ်တွေကိုစီးယုံတယ်မင်းတို့ငါဘက်ကူညီစစ်ပွဲပြီးမင်းတို့နိုင်ငံထူထောင်ရင်းပြေးမယ်အာရဗ်တွေကိုပြောတယ်တချိန်တည်းမှာအဲ့ဒီအမှနေတဲ့ဂျူးတွေကိုလည်းစီးယုံတယ်မင်းတို့ကိုစစ်ပွဲနိုင်ရင်နိုင်ငံပြေးမယ်တော့မပြောဘူးဒါပေမဲ့ National Home ဖန်တီးခွင့်ပြေးမယ်ဆိုပြီးတော့အဲ့အင်္ဂလိပ်ရဲ့အဲ့ဒါ Balfour Declaration ခေါ်တဲ့ဟာဂျူးစစ်ထေးနဲ့အပြည့်ရလုပ်တဲ့စာအဲ့ဒီစာထဲမှာဖော်ပြတယ်အာရဗ်ကလည်းကတိပေးထားတယ်ဒီဘက်မှာဂျူးကလည်းကတိပေးထားတယ်နောက်ပထမကမ္ဘာစစ်ပြီးတဲ့ခါကျတော့သူတို့ကအဲ့ပါလက်စတိုင်းဒေသကိုအင်္ဂလိပ်ကတာဝန်ယူအုပ်ချုပ်တယ်။တာဝန်ယူအုပ်ချုပ်ပြီးတော့ mandate လို့ခေါ်တာပေါ့။အဲ့လိုအုပ်ချုပ်တဲ့အခါမှာပဋိပက္ခသိပ်ပြီးတော့ပြင်းပြထန်ထန်ဖြစ်လာတဲ့တိုက်ပွဲတွေဖြစ်လာကြတဲ့ဂျူးနဲ့အာရဗ်နဲ့အာရဗ်တွေကလည်းအမျိုးသားစစ်တပ်နှိုးကြလာကြပြီးပါလက်စတိုင်းအာရဗ်တွေကတော့အဲ့လိုဖြစ်လာတဲ့အတွက်ကြောင့်ဒုတိယကမ္ဘာစစ်ပြီးတဲ့အခါမှာကျတော့ကုလသမဂ္ဂကဒီဟာကိုနှချမ်းခွဲလိုက်တယ်။ဂျူးနိုင်ငံနဲ့အာရဗ်နိုင်ငံဆိုပြီးတော့ပါလက်စတိုင်းနိုင်ငံနဲ့ဣသရေလနိုင်ငံအဲ့လိုပြတဲ့အခါအာရဗ်နိုင်ငံအများကြီးလက်မခံဘူးဣသရေလနိုင်ငံပြည်ကမကျေနပ်ဘူးဆိုဝင်တိုက်တယ်ဝင်တိုက်တော့အစ်စစ်ဘက်မှာအာရဗ်တွေရှုံတော့ဂျူးတွေကနိုင်ပြီးတော့ပါလက်စတိုင်းအတွက်ပေးထားတဲ့နယ်မြေတွေကိုတော့မှဂျူးတွေကဖက်ဖက်သိရင်ဆိုတယ်ဆိုတော့အဲ့ဒီနောက်ပိုင်းမှာဒီနိုင်ငံဟာအဲ့လိုပဲနယ်မြေအဖျင်းဣသရေလတွေကအပေါ်စီးရပြီးတော့အထွန်းလာရတာဖြစ်ပါတယ်အကြမ်းကြီးပေါ်ရတာ
အရင်တော့ကလည်းတောက်လျှောက်ပေါ့ဂျိုချာဂျိုချာအပြန့်လန့်တိုက်နေရရောရှိပါတယ်အခုအချိန်ကြတော့မှတခါအလုံးအင်းနဲ့ဒီလိုမျိုးရုတ်တရက်ကြီးဖြစ်လာရတဲ့ အကြောင်းရင်းခံကဘာဖြစ်ပါမလဲ
ခုနဇလမ်းမနေ့ဆက်ရောက်မယ်ထင်ပါအဲ့တော့ဒုတိယကမ္ဘာစစ်ပြီးတော့နှစ်နိုင်ငံဖြစ်လာပြီအဲ့ဒီနှစ်နိုင်ငံဖြစ်ပြီးတော့မှာစစ်ပွဲကမကြာခဏဖြစ်တယ်ဖြစ်တဲ့အခါမှာအရပ်နိုင်ငံတွေကပေါင်းပြီးတော့တိုက်ကြတာများတယ်ဒါပေမဲ့အစ္စရေးကပဲနိုင်တာများပြီးတော့ပါလက်စတိုင်းအတွက်ရရှိတဲ့နယ်မြေတွေအစ္စရေးပူသိမ်းယူတဲ့အပြင်အဲ့ဒီအရပ်နိုင်ငံတွေလက်ထက်မှာရှိနေတဲ့နယ်မြေတွေအစ္စရေးတွေကသိမ်းပြီးသွားတယ်ဒါပေမဲ့နောက်ဆုံးမှာကျတော့အီဂျစ်ပြန်နေတဲ့ပြန်နိုင်လာတဲ့အခါမှာရှိတယ်ရှိတဲ့အခါကျတော့ through China ကိုသဲကန္တရာဒေသကျွန်းဆွယ်ဒေသကိုသိမ်းပြီးတော့ through ပြန်ပြီးအပေးယူလုပ်ရင်းနဲ့Israel နဲ့ Egypt ကြားမှာငင်းကြံရေးစပြီးတော့ရတယ်။အဲဒီခါမှာနည်းနည်းလေးပြည်လည်မှုရရှိသွားတယ်။ပြီးတော့ Jordan နဲ့လည်းပဲ Israel ငင်းကြံရေးရတယ်။ဒါပေမဲ့အဲဒီငင်းကြံရေးတွေကိုလည်းပဲ Arab ကဘာကလက်ခံကြတာမဟုတ်ဘူး။အဲဒီ Israel နဲ့ငင်းကြံရေးအောင်လုပ်ခဲ့တဲ့ Egypt နဲ့ Ambassador တွေလုပ်ပြန်ခံရတယ်။စူးစေးတာကို Arab နိုင်ငံကမှသိဖို့မနေရဘူး။အဲ့လိုနဲ့ဒီပြဿနာဖြစ်ဖြစ်နေလာတာနောက်ပိုင်းမှာတော့အမေရိကန်ကတော့သူကဝင်ရောက်စစ်ဆေးဖို့ကြိုးပမ်းတယ်။ဘာညာဆီတော့လုတာရရှိပါတယ်။ဒါပေမဲ့လည်းပဲကြေညာကဘာဖြစ်လဲဆိုတော့ပါလက်စတိုင်းပြည်နာကအများရန်ဘေးဖယ်ခံရသူဖြစ်ဖြစ်လာတယ်။ပါလက်စတိုင်းပြည်နာကိုသိပ်ပြီးအဓိကထားပြီးစဉ်းစားတဲ့ဟာသိပ်ပြီးလက်တွေ့အဖြစ်အကောင့်ထင်ပေါ်ဘူးအပြောသာဖြစ်တဲ့အချက်ချင်းပြောရင်တော့အဲကြောင့်အဲဒီပါလက်စတိုင်းတွေကသိပ်မကျေနပ်ကြဘူး။အဲဒီတော့ပါလက်စတိုင်းမှာလည်းပဲဟာမတ်စ်တွေကသဘောရသိတင်းပါတယ်သူတို့ရဲ့သဘောရဘာလဲဆိုလို့ရှိရင်အစ္စရေးနိုင်ငံပေါ်ထွန်းတော်ကိုလက်မခံဘူးလုံအောင်အစ္စရေးကိုဖယ်ရှားပလိုက်မယ်ဆိုတဲ့သဘောရရှိတယ်။ဒီစိမ့်ပိုက်ထားတဲ့နယ်မြေတွေကိုလည်းပဲဟွာကပြန်ပြီးတော့အစ္စရေးအရက်တဖွဲ့တွေကပါလက်စတိုင်းကသွားရောက်တိုင်းနိုင်ငံမှာပြဿနာဖြစ်ကြပြီးပဋိပက္ခတွေမကြခဏဖြစ်ဖြစ်လာတယ်။ပဋိပက္ခဖြစ်တယ်ဆိုမှအဲ့ဒီပဋိပက္ခတွေများသောအဖြစ်တစ်ဖက်သက်နိုင်တယ်။အကြာရှင်အစီပြောက်စင်းကိုကြည့်ရင်ဂျူးစစ်သားတွေอิสราเอลဘက်ကအစီအပြောင်းတထောက်သာရှိပြီးတော့ပါလက်စတိုင်းဘက်ကအစီအပြောင်းအများကြီးမြင့်တယ်အများအားအစာပေါင်းများစွာကွာဟတယ်ဆိုတော့ဒီတစ်ချိန်မှာတော့ဟာမတ်တွေကအကြံကြီးကြံပြီးတော့တခါတည်းအပိုင်တခါမှမကြုံစဘူးခေါ်လေအငိုင်းမြင့်ကိုထိုးချလိုက်တာဖြစ်တယ်တကယ်သူတို့ကကဘာအာအသင်းသွားတယ်อิสราเอลလောက်ထောက်ထွန်းရေးကောင်းတဲ့တိုင်းကြီးအဲဒီဟာမတ်တွေရဲ့ဒေသတွေဖြစ်တဲ့ဂါဇာကမ်းမြောင်ဒေသတွေမှာလည်းပဲဂါဇာထဲမှာလည်းပဲอิสราเอลထောက်ထွန်းရေးအများကြီးရှိတယ်ဘယ်လိုကြောင့်သူတို့တွေမဖော်ထုတ်နိုင်ခဲ့ဘူးလဲဆိုတာအားအကြီးပဲဆိုတော့ဒီကြိမ်မှာတော့အဲ့လိုကြောင့်ဖြစ်သွားတာပါပဲ
အဲ့ဒီကိစ္စမှာဒီနိုင်ငံတကာအတိုင်းဝိုင်းနောက်အနောက်အုပ်စုရဲ့ယက်တီချက်ပေါ့နော် American အပါဝင် American ဆိုရင်ဒီ Israel ပေါ်မှာထူးထူးခြားခြားသူ့ဘက်ကယက်တီတာကိုတွေ့ရပါတယ်အဲ့ဘာကြောင့်ပါလဲ
48မှာ Israel နိုင်ငံပေါ်ပေါက်လာခဲ့တဲ့က American က Israel ကိုထောက်ခံခဲ့ပါတယ်ဘာကြောင့်လဲဆိုတော့ Israel ဂျူးလူမျိုးတွေဟာ American နိုင်ငံရေးစီးပွားရေးတပိသိပ္ပံပညာအကုန်လုံးမှာတော်တော်အရေးပါပါတယ်။နောက်နိုင်ငံရေးမှာလည်းပဲအများကြီးဩဇာရှိပါတယ်။ဒီကဒီမှာရှိတဲ့ဂျူးတွေကဆိုတော့သူရဲ့မျက်နှာကိုအများကြီးငဲကြည့်ရပါတယ်။ဂျူးဗုတ်ကဂျူးရဲ့မဲဆန္ဒသိရေးကြည့်တယ်။နောက်တစ်ခုကဒီအရှိလေပိုင်းဟာသိရေးနံထွက်တယ်မဟာဗျူဟာအချက်ချကြတော့ကမ္ဘာအင်အားကြီးနိုင်ငံတိုင်းဟာဝင်ဆွတ်ကျင်တယ်။အထူးသဖြင့်စီးအေးကာလတွေပါလေဖြစ်တော့ဆိုဗီယက်တို့ကသူတို့လွှတ်မှုဖို့ကြိုးပမ်းခဲ့တာရှိတယ်ဆိုတော့အမေရိကန်အတွက်balance of influence for silly by man အဲ့တော့လွှမ်းမိုးမှုထင်ကြီးချာအင်အားရှင်ကြီးထင်ကြီးတဲ့နေရာမှာအစ္စရေးဟာသူ့ဘက်ကအမြဲတမ်းအစ္စရေးကိုခြေကုပ်ယူပြီးတော့ထင်ကြီးတဲ့အမေရိကန်ဆိုတော့အစ္စရေးကသိအေးပါတယ်နောက်တစ်ခုကအစ္စရေးကိုအခုထောက်ခံတဲ့အီရန်ပေါ့လေအဲ့အီရန်နိုင်ငံဆိုရင်လည်းပဲအမေရိကန်ရဲ့အဓိကယံဘက်ဖြစ်နေတော့ဒီနိုင်ငံအတွက်လည်းပဲထင်ဖို့အတွက်လည်းပဲအစ္စရေးဟာအဓိကကြားနေဆိုတော့အမေရိကန်ဟာအစ္စရေးကိုတောက်လျှောက်အကူအညီပေးနေတာတွေ့ရပါတယ်အမြဲတမ်းအခုထိလည်းပဲအခုစစ်ဖြစ်တော့လည်းအမေရိကန်ကလက်လက်တွေချက်ချင်းပဲပူပေးတာတွေ့ရပါတယ
်အိန္ဒိယအာရဗ်နိုင်ငံတွေရဲ့သဘောထားယက်တီချက်ကဘယ်လိုရှိပါလဲဒီသူတို့တွေရဲ့လှုပ်ဆောင်ချက်တွေမူဝါဒတွေကြောင့်ပို့ပြီးတော့ဒီတင့်မှန်မှုတွေဖြစ်နေရပါလား
အဲ့လိုတော့ပြောလို့များအာရဗ်တွေကတော့အာရဗ်အချင်းချင်းဆိုတော့ပါလက်စတိုင်းကိုဒါမြစ်တာရှိရဲ့ပါလက်စတိုင်းကိုဂရုဏာသက်တဲ့အာရဗ်တွေအများကြီးရှိပါတယ်။ဒါပေမဲ့ပြည်နာနိုင်ငံအနေနဲ့ကြည့်ရင်အာရဗ်တွေရဲ့အဓိကပြည်နာသူတို့အာရဗ်နိုင်ငံချင်းချင်းရမှာဘယ်လိုတင်ရှိဘူးတကြောက်တနိုင်ငံနဲ့တနိုင်ငံဆစ်ဖြစ်နေရလဲမကြခဏပဲအာရဗ်နိုင်ငံချင်းချင်းဆစ်ဖြစ်ခဲ့ရလဲအများကြီးရှိရဲ့ဆိုတော့အဲ့ဒီကိစ္စကအဓိကပြည်နာဖြစ်တယ်။ဆိုတော့ဒီကိစ္စမှာလည်းပဲတချို့နိုင်ငံတွေရက်တည်ကျင်းတယ်တချို့နိုင်ငံတွေကပါလက်စတိုင်းဘက်ကမပါဘဲနဲ့အစ္စရေးနဲ့ဇီးပွားရေးလုပ်နေတဲ့နိုင်ငံလည်းအများကြီးပဲအထူးသဖြင့်ဒီဆာဒီအရေဗျာကျွန်းဆွေရဲ့တောင်ပိုင်းချမ်းဖြစ်တဲ့ဒီ UAE တို့လိုချမ်းသာတဲ့ကြွယ်ဝတဲ့နိုင်ငံတွေအစ္စရေးနဲ့အများကြီးအခုဆိုသန်တမန်တော်တရားဝင်ဆက်သွယ်ပြီးရောတာခီးသွွာလာရေးတို့ယင်းနိမှုနာမှုတို့လုပ်နေရပြီကုန်သွယ်ရေးတို့လုပ်နေရတဲ့နိုင်ငံတွေရှိတယ်။ဆာဒီအရေဗျာတို့နိုင်ငံတို့မှအရက်ကဘာမှာအကြီးကြီးဆုံးနိုင်ငံ
သူတို့ကမက်ကာမဒီနာအထွတ်နေရာတွေရှိတဲ့နေရာဆိုတော့အရပ်ကဘတ်ခလုံးကမွတ်စလင်လောကကြီးခလုံးကသူတို့အဓိကအားဖြင့်ကြီးကြတဲ့နိုင်ငံဒီနိုင်ငံတော်မှပဲအခုနောက်ပိုင်းမှာအစ္စရေးနဲ့စစ်မြေးရေးဘာညာလှုပ်လာတယ်ဆိုတာရှိတော့သူဆိုတော်လေးအခုကိစ္စမှာအခက်ခဲကြုံရမယ်အရပ်နိုင်ငံအများစုကတော့ချန်ပီယံပြောရင်တော့ပါလက်စတိုင်းကိုဂရုဏာသက်တယ်ပါလက်စတိုင်းဘက်ကတော့ပြတ်တကျမှာပဲသို့သော်တနိုင်ငံချင်းကြိလိုက်တဲ့ခါမှာတော့ပြပြသားသားထောက်ခံမှုတော့ရှိမှာမဟုတ်ပါဘူ
းနောက်တစ်ခုကအီရန်ကျတော့ဟာမက်စ်ဘက်ကဘာလို့ထောက်ခံတာပါလဲ
အီရန်နဲ့ပါလက်စတိုင်းတွေဟာဟာမက်စ်တွေဟာဘာသာရေးအဖြစ်ကြည့်ရင်ပါလက်စတိုင်းအများစုကဆွန်နီတွေအီရန်တွေကရှီယာတွေဆိုတော့သူတို့ကတကယ်တော့သိပြီးတော့မတည့်ကြဘူးမလားအဲဒီတော့ဆာဒီအရေဗျရဲ့ဆွန်နီနဲ့ဟောရှီယာဖြစ်တဲ့อีรันเนี่ยอําเภอปฏิภาဖြစ်နေဒါပေမဲ့ပါလက်စတိုင်းတွေကြတော့ဆွန်နီတွေဖြစ်ပြီမဲ့ရှီယာနဲ့တဲ့တယ်ဆိုတော့ဒီကိစ္စမှာအဓိကအဖြစ်อิสราเอลကိုဆန့်ကျင်ကျင်တဲ့သဘောနဲ့လူอิสราเอลဟာအဓိကပေါ့လေอิสราเอลကိုอีรันကလုံအောင်သူတို့ရဲ့ရန်သူဖြစ်မြင်ထားတော့อิสราเอลကိုတိုက်ဖို့အတွက်ဟာမတ်စ်တို့နောက်ပြီးတော့အခုဟာမတ်စ်တွေကဝင်ပြီးတော့တိုက်နေရဲ့လက်ဘနန်ကဟက်ဇ်ဘူလာတို့အဲသူတို့ကိုอีรันကလက်ကျင်ပြီးတယ်လက်နက်ပြီးတယ်ထောက်ခံတယ်အများကြီးလုပ်ပြီးတယ်သူကဆိုတော့ဒီအရေးမှာပါလက်စတိုင်းအရေးမှာကြည့်ရင်ပါလက်စတိုင်းသားတွေဟာဘာသာရေးတဲ့သူတွေ nationalism အမျိုးသားရေးစိတ်ဓာတ်ကြောင့်တကြီးကြမှာခံပြင်းနေဆိုတာတွေ့ရမယ်အဲ့လိုပဲယူဆမှာဖြစ်ပါတယ
်နောက်ဒီမြန်မာနိုင်ငံကอิสราเอลနေလက်နေတည်ဝဲတယ်ဆိုပြီးတော့ဟိုလူခွင့်လှုပ်ရှားတဲ့အဖွဲ့တွေကပြောဆိုနေတဲ့တာတကားတွေလည်းရှိပါတယ်ဒီအချိန်မျိုးမှာမြန်မာစစ်ကောင်စီကဘယ်လိုနေထားအနေရပ်တည်ပါလဲ
စစ်ကောင်စီရဲ့ဒီချက်ကတော့အခုထိတော့မသိသေးရေမင်းတော့ထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီကဘယ်လိုရည်တည်လဲဆိုတာသိရခက်ပါတယ်ကုလသမဂ္ဂမှာလူမျိုးရေးကောင်စီကိုဘာလို့မှမဲခွဲဖို့ကြားလိုက်ရင်လဲစစ်ကောင်စီတက်ရောက်ပြီးတော့မဲခွဲတဲ့ဆက်မှာပါခွင့်မရှိဘူးလို့ထင်ပါတယ်ကဥကြုံမှုထုံးကသံမဖြစ်နေတော့ဆိုတော့စစ်ကောင်စီရဲ့သဘောထားကသူရဲ့ထုတ်ပြန်ချက်အပေါ်မှာပဲကျွန်တော်ခံမရမှထင်ပါတယ်အ
ဲဒီ Israel Palestine အရေးအရှိဆက်ဘာဖြစ်လာနိုင်ပါလဲ
ဖိကမရခဲ့ပါလေอิสราเอลဝန်ကြီးချုပ်နေတန်ယာဟုကတော့ဒီကရေရှည်စစ်ပွဲတရက်ကိုဆင်နွှဲနေရပြီဆိုပြီးတော့စစ်ကြီးညာထားတာဖြစ်ပါတယ်တနည်းရင်းနဲ့စပြီးတော့ဆိုတော့အဲ့လိုလဲဖြစ်လာနိုင်ပါလေဒါပေမဲ့နေတန်ယာဟုကလည်းတိုင်းပြည်ထဲမှာသူကလူထုထောက်ခံမှုကြဆင်းနေတယ်အာဏာရှင်ဆန်တယ်တရားရုံးချုပ်ကဥပဒေကိုသူလက်ပကြီးဥဖို့ကြိုးပမ်းနေဆိုပြီးတော့အတိုက်ခံတွေအများကြီးရင်ဆင်နေရတဲ့ကိစ္စပါဆိုတော့ဒီကိစ္စမှာဖြစ်တော့နေတန်ယာဟုရာဒူးဆက်လက်တည်မြဲရေးအာဏာတည်မြဲရေးတောင်မှအလားလားကောင်းသွားမလားသူကတော့ရေရှည်အဖြစ်နဲ့ငါတို့တိုက်ပြရမယ်ဆိုတော့ပြောနေတယ်အခုလည်းပဲပြင်းထန်သူတို့ပြန်တိုက်နေပါတယ်ဆိုတော့ညီငယ်စကားလည်းဗန်နိုင်ငံမှပြောကြတာသိခဲရင်ပါတယ်အမေရိကန်တို့လိုညီငယ်စကားပြောတဲ့နိုင်ငံလည်းပဲလက်နက်တွေအကူအညီတွေချက်ချင်းပေးထုတ်လိုက်ကြတွေ့တယ်အာရစ်ချစ်ဆွန်နတ်တို့ကလည်းလုံးဝထောက်ခံတယ်ဣဇရီဘရစ်တိန်ချောက်ဝင်ချုပ်ကလည်းပဲပြောတယ်ဟိုရမင်းကြီးပဲပြောတယ်အကုန်ထင်းထင်းသိသိနှစ်ဖက်လုံးနေရနောက်ထူးကြတာတရုတ်ကပြောတယ်အခုအမေရိကန်ရဲ့အထက်လွှတ်တော်ဆီနေတာချက်ဆူမဲတေကိုရောက်နေတယ်။သူကပြောတယ်တေဥသံမကိုတေဥသံမရေကိုခင်ဗျားတို့ကအစ္စရေးဘက်ကဂရုဏာစကြောင်းပြောပါ။အဲဒီဟာမတ်ကိုရှုတ်ချပါဆိုတော့မရှုတ်ချဘူး။မရှုတ်ချတော့သူစိတ်မကောင်းဖြစ်တယ်။ဘုကပြောတယ်မရှုတ်ချဘူး။နှစ်ဖက်စလုံးကထင်းထင်းလုပ်ကြပါဒီကိစ္စမှာစီးနေမှဖြစ်စီးရမှာလေဆိုတေဥကသိပြီးတော့စစ်စရေးစကားပဲပြောနေတာတွေ့ရပါတယ်ဆိုတော့တေဥပြောတယ်ဆိုတော့သူကဟူးတိတ်ပြောဂရုဏာစကြောင်းပေါ်လေဒါမှမဟုတ်တစ်ချိန်ဖြာကြတော့ထစ်ရည်ဒီတိုင်းဖြစ်ကောင်းဖြစ်လာနိုင်ပါလေအခုကတော့အဲ့ဒီအချိန်မကြသေးဘူးလို့ပဲပြောမှာဖြစ်ပါတယ
်အခြေမရှိသေးပဲပြန်တောက်လာရတဲ့ Israel Palestine စစ်မီးကိုဥကျော်စံသားနဲ့မမျှစေအောင်လို့ဆွေးနွေးသုံးသပ်ခဲ့ကြတာပါအခုတော့အပတ်စဉ်လူလူနဲ့ကျန်းမာရေးကဏ္ဍပါအာဟာရမျှတအစားအသောက်အကြောင်းပါလူတိုင်းကျန်းမာရေးအတွက်အာဟာရမျှတအောင်စားသုံးဖို့လိုအပ်တာကိုအထွေထွေယောဂကုဆရာဝန်ကြီးကိုမေးထားတဲ့ဒေါက်တာမိုးအောင်ကျော်နိုင်ကိုမေးထားတဲ့ဒေါက်တာသန့်စောပြောပြပေးပါအောင်ခင်ဗျာ
နေ့စဉ်စားသုံးနေတဲ့အစားအစာတွေကိုအာဟာရတင့်တင့်မြတ်တာအောင်ချိန်ညှိစားတောက်ပေးဖို့ကအလွန်ပဲအရေးကြီးတာပါအထူးသဖြင့်စိတ်ယောဂရှိတဲ့သူတွေကပိုပြီးတော့ကျူးဆိုင်ကြရမှာဖြစ်ပါတယ် Balance Diet လို့ခေါ်တဲ့အာဟာရမြတ်တာအောင်စားသုံးတဲ့အာဟာရအချို့အစားအကြောင်းကိုတမတော်တူဦးဖြစ်သူဒေါက်တာဦးမော်ကျော်နိုင်ကအခုလိုရှင်းပြပါတယ်
အရောဆရာတို့ကဒီစားတောက်စားတဲ့ပုံစံမှာပကံများပုံစံလေးပေါ့နော်ပလိတ်လေးနဲ့ဆရာတို့ပြောပါတယ်အဲ့မှာစားတောက်တဲ့ကျမ်းမာခြင်းနဲ့ညီညွတ်တဲ့မျှတာတဲ့စားတောက်ပုံစံဆိုတာတဲ့စံနဲ့ဂျုံနဲ့လုပ်တဲ့ပစ္စည်းတွေနော်ဆရာတို့တိုင်းပြည်မှာဆိုတော့ထမင်းပေါ့နော်နောက်နိုင်ငံတွေမှာဆိုတော့ပါမုတ်ပေါ့အဲ့ဒါဒီကိုစားမဲ့အစာရဲ့၄ပုံတစ်ပုံပဲပါဝင်သင့်တယ်တဲ့နော်ဆရာတို့ကပြောနေတာ healthy diet နော်ကျမ်းမာတဲ့ balance diet အကြောင်းပြောနေတာပေါ့နော်ဆိုတော့၄ပုံတစ်ပုံလောက်ပါသင့်တယ်ပြီးလို့ရှိရင်အသား၅ပုံเนาะဆရာတို့အသား၃ပုံ၅ပရိုတီးန်ဓာတ်ချက်ဥပေါ့เนาะအဲ့ဒါတွေက၄ပုံ၃ပုံတော့ပါတင်တယ်เนาะခန္ဓာကိုကြီးထွားဖို့အတွက်နောက်တစ်ခါစာနဲ့တစ်ဝက်50ရာခိုင်နှုန်းကဘာလိုရလဲဆိုရင်အသီးအရွက်အသီးနှံထည့်ထားတယ်เนาะအဲ့တော့အရင်တော့ balance diet ကဆရာတို့ငယ်ငယ်တုန်းကတည်တာတော့၃ပုံပုံ၃ပုံ၃ပုံစီလုပ်တယ်အခုနောက်ပိုင်းမှာပုံစံပြောင်းလာတဲ့အခါမှာအသီးရွက်အသီးနှံကိုပူစားခြင်းအပြင်ကျန်းမာရေးကောင်းမွန်လာတာတွေ့တယ်။မကူဆက်တတ်တဲ့ယောဂါတွေကိုကာကွယ်နိုင်တာတွေ့တဲ့အခါမှာအခုချိန်မှာ healthy diet ဆိုလို့ရှိရင်ဆရာတို့ကအသီးရွက်အသီးနှံက50ရာခိုင်နှုန်းတစ်ဝက် plate မှာပါသင့်တယ်။ပြီးတော့မှစံနဲ့ဂျုံနဲ့လုပ်ထားတဲ့စားတောက်တွေဒီတစ်ဝက်အသား5ဥတွေကနေရမယ့်အဟာရ sorry 4ပုံ2ပုံပေါ့နော်။အဲ့တော့4ပုံ2ပုံ4ပုံ2ပုံနဲ့တစ်ဝက်စားသုံးမယ်ဆိုလို့ရှိရင်ဆရာတို့က balance diet ဖြစ်သွားပြီ။ဒါဆိုလို့ရှိရင်ဆရာတို့ဒီမျိုးစနစ်ကြီးကျော်ရောဂါကိုဖြစ်တာကိုလည်းကာကွယ်တားဆီးနိုင်တယ်လို့ဆိုပါတယ
် balance diet နဲ့ကိုက်ညီအောင်ချိန်ညှိစားတော့ပေးနိုင်ခဲ့မယ်ဆိုရင်သွေးရည်တကြားတဲ့ပမာဏကိုထိန်းသိမ်းတဲ့နေရာမှာအတိုင်းအတာတစ်ခုအထိအထောက်အကူဖြစ်စေမှာပါကြီးကျော်ရောဂါဝေဒနာရှင်တွေဟာသွေးရည်တကြားတဲ့ပမာဏကိုပုံမှန်ပမာဏအတွင်းရှိနေအောင်ထိန်းသိမ်းထားဖို့လိုအပ်တာကြောင့် balance diet နဲ့ကိုက်ညီအောင်စားသုံးပေးဖို့လိုအပ်တဲ့အပြင်သွေးရည်တကြားတဲ့ပမာဏတက်မလာအောင်ထိန်းထားနိုင်တဲ့အမှုအကျင့်တွေကိုလည်းလိုက်နာဆောင်ရွက်ပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
ဒါကြောင့်မလို့ဆရာတို့ကဒီစီးချိုယောဂတဲ့တယောက်ဒီအချိုဓာတ်ကိုတာမန်လူကဲ့သို့ထိန်းသိမ်းထားဖို့လိုအပ်တယ်။တကယ်၍သွေးထဲမှာချိုဓာတ်ဒီပုံမှန်ရှိတဲ့ပမာဏထက်ကျော်လွန်နေမယ်ဆိုလို့ရှိရင်ဘာဖြစ်လဲဆိုတော့ဒီပိုနေတဲ့အချိုဓာတ်တွေဒီညားနေတဲ့အချိုဓာတ်တွေသွေးကြောနယ်ရံတွေကိုဖျက်ဆီးတယ်။ဖျက်ဆီးတဲ့အခါမှာခန္ဓာကိုယ်ကလိုက်ပြီးတော့ပြန်ပြီးပြုပြင်ရတယ်ပေါ့နော်။အဲ့တော့ဖျက်လိုက်ပြင်လိုက်နဲ့ကြာတဲ့အခါမှာတဲ့ဒီကိုယ်လုံးကသွေးကြောတွေကျင်းမြောင်းသွားပြီးတော့မှအဲ့ဒီမှာလက္ခဏာတွေပေါ်လာပါတယ်။နော်အဲ့ဒါကြောင့်မလို့ဆရာတို့ကဒီစီးဆိုသမားတယောက်ဒီလက်တလောပြဿနာဖြစ်တာနဲပါတယ်လက်တလောပြဿနာဆိုတာအချိုဓာတ်တွေတားများပြီးတော့နော်3လစ်တာတို့နော်ဆေးရုံတက်ရတာတို့ဖြစ်တာလို့မဟုတ်ရင်အချိုဓာတ်တွေတားနှိမ့်ကြပြီးတော့3လစ်ပြီးဆေးရုံရောက်တာဒါဒီဒုတိယဖြစ်ပေါ်လာတဲ့နောက်ဆက်တဲ့ဆိုးကျိုးတွေပေါ့နော်အဲ့တော့ဒုတိယဖြစ်ပေါ်လာတဲ့နောက်ဆက်တဲ့ဆိုးကျိုးကအသက်အန္တရာယ်ရှိတယ်ဒါပေမဲ့အဲဖြစ်တာတွေနဲတယ်ပေါ့အများစုစီးဆိုသမားတွေကတော့ရေရှည်နောက်ဆက်တွဲစိုးကျိုးတွေကြောင့်အသက်အန္တရာယ်ဖြစ်ကြတာရှိတယ်နော်အဲ့တော့ရှေ့မှာဆရာပြောခဲ့သလိုဒီကိုယ်လုံးသွေးကြောတွေကျင်းသွားတဲ့အခါမှာဆရာတို့ကြာလာရင်ပိတ်ပေါ့နော်အဲ့တော့အုံနောက်ထရသွေးကြောတွေကျင်းပြီးပိတ်ဆိုရင်ဆရာတို့လေဖြတ်တာဖြစ်တယ်နော်နှလုံးသွေးကြောပိတ်ရင်ဆရာတို့ကအသက်အန္တရာယ်ဆုံးရှုံးနိုင်တယ်နှလုံးရပ်နိုင်တယ်ခြေလက်သွားတဲ့သွေးကြောတွေကျင်းမြောက်မယ်ဆိုရင်ထုံမယ်ကျင်းမယ်ကြာလာရင်ခြေထောက်တွေအနာဖြစ်မယ်ပုတ်တယ်ခြေထောက်ဖြတ်ရတာဖြစ်နိုင်တယ်နောက်တစ်ခါကြောက်ကတ်သွားတဲ့သွေးကြောကျင်းမယ်ဆိုလို့ရှိရင်ကြောက်ကတ်ထိခိုက်ပျက်စီးပြီးတော့ကြောက်ကတ်ဆီးရတတ်တယ်။မျက်စိထဲသွားတဲ့သွေးကြောတွေကျင်းမြောင်းပြီးတော့ပြစ်မယ်ဆိုရင်အမြင်အာရုံကိုထိခိုက်နိုင်တယ်။ဒီလိုနောက်ဆက်တွဲဆိုကြူတွေခံစားရတတ်တယ်နော်။အဲ့တော့ဆရာတို့ပြောတဲ့အထဲမှာစီးကျူယောဂါသည်ဒီကိုယ်လုံးသွေးကြောတွေကျင်းမြောင်းပိတ်ဆို့ပြီးမှယောဂါဖြစ်တဲ့အတွက်ကြောင့်လို့စီးကျူယောဂါဝေဒနာတွေတယောက်ဒီအချိုဓာတ်တစ်ခုတည်းကိုထိန်းသိမ်းရုံနဲ့မလုံလောက်ဘူးဆိုတာတွေ့ရှိပါတယ်။ဒါကြောင့်မလို့သွေးကြောကျင်းမြောင်းနိုင်တော့တခြားအခြေအနေတွေကိုလည်းဆရာတို့ကရှာဖွေပြီးတော့ကုသပေးဖို့လိုတယ်เนาะအဲ့တော့အဲ့ဒါတွေကဘာတွေပါပါလဲဆိုတော့ဒီသွေးထဲမှာအဆီများတဲ့ကိစ္စတွေရှိပါတယ်သွေးတို့ယောဂရှိတာတွေဖြစ်ရှိပါတယ်ဆေးလိပ်တောက်သုံးတာတွေရှိပါတယ်เนาะနောက်တစ်ခါဒီအထိုင်များတာတွေပေါ့เนาะဆိုတော့အဲ့ဒီအခြေအနေတွေကိုပါဆရာတို့ကတပြိုင်တည်းကုသမှာသာမြင်တဲ့စီးကျိုရဲ့နောက်ဆက်တွဲစိုးကျိုတွေကိုကာကွယ်ရရောက်မှာဖြစ်ပါတယ်ဒါကြောင့်မလို့စီးကျိုးယောဂဝေဒနာတွေတယောက်ဒီအချိုဓာတ်ထိန်းသိမ်းတဲ့စားတောက်တွေရှောင်ကြဉ်ရမယ့်နည်းတူနောက်ဒီသွေးတိုးတိုင်တဲ့နည်းတွေကိုရှောင်ကြဉ်ရမယ်အစီကိုလည်းရှောင်ကြဉ်ရမယ်ဆေးလိပ်တောက်တဲ့ဆိုရင်ဆေးလိပ်ဖြတ်ရမယ်ပေါ့နော
် balance diet နဲ့ကိုက်ညီအောင်ချိန်ညှိစားတောက်ပြီးသွေးတကြားတက်မလာအောင်ထိန်းထားနိုင်တဲ့အမှုကျင့်တွေကိုလိုက်နာဆောင်ရွက်ရင်စီးကျိုးယောဂရဲ့နောက်ဆက်တဲ့စီးကျိုးတွေကိုကာဝယ်ထားလို့ရတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဟာရမြတ်တက်အောင်စားသုံးဖို့ဒေါက်တာတန်းစောလူသူနဲ့ကျန်းမာရေးကဏ္ဍမှာဖျက်ပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍပါယူရို2028နဲ့2030နှစ်ဥရောပဖလားဘောလုံးပွဲအတွက်အင်ရှင်နိုင်ငံတွေကိုရွေးချယ်လိုက်ပါပြီ 19ချိန်မြောက်အာရှအကစားပြိုင်ပွဲကတော့တရုတ်နိုင်ငံဟန်ဆူးမြို့မှာတနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ။ဘယ်လ်ဂျီယံဘောလုံးတိုက်စစ်မှုအက်ဒန်ဟက်ဇက်ကတော့အနားယူလိုက်ပါပြီ။ဒီလိုတစ်ပတ်အတွင်းအာကစားသတင်းတွေကိုကိုရန်နိုင်စူးစီးပြောပြပေးတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျ။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။19ချိန်မြောက်အာရှအားကစားပြိုင်ပွဲကတော့တရုတ်နိုင်ငံအန်ဂျိုးယိုမှာတနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။နိုင်ငံပေါင်း55နိုင်ငံကအားကစားသမားပေါင်း10,000ကျော်ကနေ့နှစ်ပတ်ကျော်ကြာဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတဲ့နောက်အောက်တိုဘာ10ရက်နေ့ကပြိုင်ပွဲအခမ်းအနားကိုကျင်းပခဲ့ကြပါတယ်။ဒီအာရှအားကစားပြိုင်ပွဲမှာတော့အင်ရှင်တရုတ်နိုင်ငံကရွှေစိတ်200တခုငွေ112ခု၊ချေး82ခုနဲ့ပထမရခဲ့ပြီးတော့ဂျပန်နိုင်ငံကရွှေ50နဲ့ငွေ69၊ချေး69နဲ့ဒုတိယတောင်ကိုရီးယားနိုင်ငံကရွှေ40နဲ့ငွေ59၊ချေး89နဲ့တတိယရပါတယ်မြန်မာနိုင်ငံကတော့ပိုက်ကြော်ချင်းအမျိုးသား4ယောက်တည်းမှာရွှေစိတ်တစ်ခုနဲ့ရိုးရလေးအမျိုးသမီးမီတာ500နဲ့အမျိုးသားမီတာ1000တွေမှာချေးစိတ်နှစ်ခုစီရပြီးတော့အဆင့်28ရရှိခဲ့ပါတယ်ဘောလုံးပွဲတွေဘက်မှာတော့အမျိုးသားဖိုင်နယ်မှာတောင်ကိုရီးယားကဂျပန်ကို2-0နဲ့နိုင်ပြီးတော့ရွှေစိတ်ရသွားပါတယ်။တောင်ကိုရီးယားအသင်းဟာဒီနှစ်မှာရွှေစိတ်ရလိုက်တဲ့အတွက်အာရှအကစားပြိုင်ပွဲမှာ3ချိန်ဆက်တိုက်ရွှေစိတ်ရရှိသွားခဲ့တာဖြစ်ပါတယ်။အမျိုးသမီးဘောလုံးပွဲတွေဘက်မှာတော့ဂျပန်ကမြောက်ကိုရီးယားကို4-0နဲ့နိုင်ပြီးတော့ရွှေစိတ်ရရှိသွားခဲ့ပါတယ်။အင်ရှင်တရုတ်အမျိုးသမီးအသင်းကတော့တတိယနေရာလူပွဲမှာဥဇဘက်ကစ္စတန်ကို9-6မရှိနဲ့နိုင်ပြီးတော့တတိယရလိုက်ပါတယ်။ဘောလီဘောပြိုင်ပွဲတွေဘက်မှာတော့အမျိုးသားဘက်မှာအီရန်ကတရုတ်ကို3-2နဲ့နိုင်ပြီးတော့ပထမရရှိသွားခဲ့ပြီးတော့တတိယနေရာလူပွဲမှာတော့ဂျပန်ကကာတာကို3-2နဲ့နိုင်ပါတယ်။အမျိုးသမီးဖိုင်နယ်ဘက်မှာတော့အင်ရှင်တရုတ်တင်းကဂျပန်ကို3-2နဲ့နိုင်ပြီးရွှေစိတ်ရသွားခဲ့ပြီးတော့တတိယနေရာလူပွဲမှာတော့ထိုင်းကဗီယက်နမ်ကို3-2နဲ့နိုင်ပြီးချေးစိတ်ရရှိခဲ့ပါတယ်ခင်ဗျာ။လာမယ့်ယူရို2028နဲ့ယူရို2032ယောပပလာဘောလုံးဝဲအတွက်အင်ရှင်နိုင်ငံတွေကိုအင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံနေရွေးမှာရှိတဲ့ဥရောပဘောလုံးအဖွဲ့ချုပ်မှာရွေးချယ်လိုက်ပါပြီ
The host for the UEFA Euro 2028 is United Kingdom and the Republic of Ireland
ယူရို2028ဥရောပပလာဘောလုံးပြိုင်ပွဲအတွက်အင်ရှင်ဖြစ် UK နဲ့ Ireland နိုင်ငံတွေကိုဟူးတွဲအင်ရှင်ဖြစ်ရွေးချယ်လိုက်တယ်လို့ယောပဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Alexander Seferin ကကျင်းညာလိုက်တာပ
ါ and the host for the UEFA Euro 2032 are Italy and Turkey
Euro 2032ဥရောပဖလားဘောလုံးပွဲအတွက်အင်ရှင်ကိုတော့အီတလီနဲ့တူရကီနိုင်ငံတွေကိုပူးတွဲအင်ရှင်ဖြစ်ရွေးချယ်လိုက်တယ်လို့ UEFA ဥက္ကဋ္ဌ Seferin ကကျင်းညာပါတယ်
We host tournaments better than anyone else. It's going to be a massive boost.
Britain နိုင်ငံဘက်မှာဆိုရင်လည်း Britain ဝန်ကြီးချုပ် Rishi Sunak ကိုယ်တိုင်က Britain နိုင်ငံဟာအားကစားပြိုင်ပွဲတွေကိုအင်ရှင်ဖြစ်လက်ခံကျင်းပတဲ့နေရာမှာတခြားဘယ်အင်ရှင်နိုင်ငံထက်မဆိုတာလုံးကောင်းမွန်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ဒီကနေ့ဒီနေ့ဘက်ကကပြသခဲ့တဲ့ England Premier League ဘောလုံးပွဲတွေမှာ Champions Man City နဲ့ Arsenal တို့ Emirates တို့မှာတနင်္ဂနွေနေ့ကတွေ့ခဲ့ကြပြီးတော့အာဆနယ်ကတကုတ်ဂိုးမရှိနဲ့နိုင်ရသွားပါတယ်။ဝဲဘီကနေ86မိနစ်မှာအာဆနယ်တိုက်စစ်မှုမှာတင်တော်လီခံသွင်းတာမန်စီးတီးနောက်တန်းလူနေသန်အက်ကေးနဲ့ထိပြီးဂိုးဝင်သွားလို့အာဆနယ်ကတကုတ်ဂိုးမရှိနဲ့နိုင်သွားတာပါ။
Our great feeling obviously you could sense you know it's been so many years without beating them and today we have beat
ဒီပွဲနိုင်လိုက်တာတကယ်ကောင်းပါတယ်ခင်ဗျားတို့လည်းသိမှာပါကျွန်တော်တို့သူတို့ကိုမနိုင်တာနှစ်တော်ကြာပါပြီကျွန်တော်မြင်တာကတော့သူတို့ကကမ္ဘာအကောင်ဆုံးအသင်းဖြစ်ပြီးအဲ့ဒီကမ္ဘာအကောင်ဆုံးအသင်းကိုကျွန်တော်တို့နိုင်လိုက်တာတကယ်ကောင်းပါတယ်ကျွန်တော်တို့ခံစစ်ကိုကြမ်းကြမ်းခံကစားခဲ့ရတာတွေလည်းရှိပြီးအဲ့ဒီအနေအထားမှာဒီလိုမျိုးကျွန်တော်တို့နိုင်လိုက်တဲ့ပုံကတကယ်ကောင်းပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့သူတို့ကိုအနိုင်ယူဖို့အတွက်တန်တိတဲ့အခိုင်အမာချပြီးစိတ်ပိုင်းဖြတ်ထားတာကိုလည်းပြသနိုင်ခဲ့ပါတယ်အဲ့ဒီအတွက်ကျွန်တော်တကယ်ပဲပျော်ပါတယ
် Congratulations Arsenal for the victory.Tight game we start really well
the first minute passing in and out of goal you are ပွဲကချိန်နေပါပဲပွဲစားပိုင်းမှာကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့ပါတယ်ဒုတိယပိုင်းပြန်စားတဲ့ချိန်မှာတော့သူတို့က Martinelli ကိုထည့်ပြီးတော့ပို့ပြီးတော့အချိန်ဆက်မိမိကစားနိုင်ခဲ့ပါတယ်ကျွန်တော်တို့ goal သွင်းခွင့်တွေအသိမဖန်တီးနိုင်ခဲ့ပါဘူးဒါပေမဲ့နောက်ဆုံးအဲ့ဒီလိုမျိုးလူထိပ်ပြီးဝင်သွားတာမျိုးနဲ့ကျွန်တော်တို့ရှုံးသွားပါတယ
် Mercedes ဟာဒီပွဲရှုံးလိုက်တဲ့အတွက်ဒီနေ့ဘောလုံးရာသီအမှတ်ပေးပွဲမှာနှစ်ပွဲဆက်တိုက်ရှုံးလိုက်တာဖြစ်ပါတယ်ချိန်ထဲမှာပဲဒီတစ်ပတ်မှာ Spurs ကလည်း Luton Town ကိုတကူကူမရှိနဲ့နိုင်လိုက်တာကြောင့်၈ပွဲကစားပြီးတဲ့ချိန်မှာ Spurs နဲ့ Arsenal တို့က၆ပွဲနိုင်၂ပွဲတရေအမှတ်20နဲ့ဇယားထိပ်ကနေဥဆောင်နေပြီးတော့ Man City ကတော့18မှတ်နဲ့တတိယနေရာရောက်သွားခဲ့ပါတယ်။ Belgium guys ဆွေမှုအန်ဒန်ဟာဇန်ဟာဘောလုံးမဘွားကနေအနားယူပြီးလို့အင်္ဂါနေ့မှာချိန်ညာလိုက်ပါတယ်။ Chelsea နဲ့ Real Madrid တိုက်ဆွေမှုဟောင်းဟာဇန်ဟာအသက်32နှစ်အရွယ်မှာဘောလုံးမဘွားကနေအနားယူလိုက်တာဖြစ်ပါတယ်။ဟာဇန်ဟာ Chelsea အသင်းမှာခြေစွမ်းပြပြီးတော့ထိပ်တန်းကစားသမားအဖြစ်ရပ်တည်နိုင်ခဲ့ပြီး2019မှာ Real Madrid အသင်းကိုပြောင်းပြီးတော့၄နှစ်ကြာကစားခဲ့တာပါ။ဒါမဲ့လည်း Real Madrid အသင်းမှာဒဏ်ရာရကြောင့်ခြေစွမ်းမပြနိုင်ဖြစ်ခဲ့ပြီးတော့ Real အသင်းနဲ့ပြီးခဲ့တဲ့ဘောလုံးရာသီအကုန်မှာလမ်းခွဲခဲ့ပါတယ်။သူဟာ Chelsea အသင်းနဲ့ Premier League ကို2ချိန် Europa League 2ချိန် FA Plus နဲ့ League Plus 2ချိန်စီရခဲ့ပြီးတော့ Real Madrid အသင်းနဲ့တော့ Champions League 2ချိန်နဲ့ La Liga 2ချိန်ရခဲ့ပါတယ်ခင်ဗျာ။ American ဘက်က Major League ဘောလုံးပွဲတွေဘက်မှာတော့ DC United အသင်းနဲ့ Leeds Wayne Rooney တို့နှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲလိုက်ကြတယ်လို့ DC United အသင်းက October 9ရက်နေ့ကကြေညာပါတယ်။DC United အသင်းဟာပြီးခဲ့တဲ့စနေနေ့က New York FC အသင်းကို2ဂိုးကိုမရှိနဲ့နိုင်ခဲ့ပေမဲ့လည်း Playoff ရှုံးထွက်အဆင့်ကိုမတက်နိုင်ခဲ့တဲ့အတွက်နီးပြရူနီကအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်
။ I think it's just the right time. I think
ဒီအချိန်ကထွက်ဖို့အသင့်တော်ဆုံးအချိန်ပါ။ကျွန်တော်အနေနဲ့အသင်းကို Playoff ရှုံးထွက်အဆင့်ကိုတက်နိုင်ဖို့အတွက်တက်နိုင်ဘလောက်အစွမ်းကုန်လုပ်ခဲ့ပါတယ်။ဒီတစ်ခုတည်းကြောင့်လည်းမဟုတ်ပါဘူး။အဓိကအချိန်ပါ။ကျွန်တော်ဒီမှာနီးပြလုပ်ခဲ့တဲ့အချိန်တွေကိုတကယ်ပဲသဘောကျပြီးအသင်းပိုင်ရှင်တွေကလည်းကျွန်တော်ကိုအများကြီးကူညီပါတယ်။ဒါပေမဲ့ဒီအချိန်ကကျွန်တော်အနေနဲ့အသင်းကနေထွက်ပြီးအင်္ဂလန်ကိုပြောင်းရမယ့်အချိန်လို့ထင်ပါတယ်
။ Wayne Rooney ဟာ2018နဲ့2019မှာ DC United အသင်းမှာကစားသမားအဖြစ်နဲ့ကစားခဲ့ပြီးတော့ပြီးခဲ့တဲ့2020ဇူလိုင်လမှာနီးပြအဖြစ်တာဝန်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ။ Manchester United အသင်းရဲ့ဇန်နဝါရီနီးပြကြီးဖြစ်တဲ့ Sir Alex Ferguson ရဲ့သမီး Lady Cathy Ferguson ဟာ October 6ရက်နေ့ကအသက်84နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါပြီ။အခုလိုစာအလိုက်ရဲ့ဇနီးလေဒီကန်တီကွယ်လွန်သွားခဲ့တဲ့အပေါ်မှာမန်ချက်စတာယူနိုက်တက်အသင်းတစ်သင်းလုံးကဝမ်းနည်းစိတ်မကောင်းဖြစ်ရတယ်လို့အသင်းကကြေညာချက်ထုတ်ပြန်ပါတယ်။ဒါပြင်မန်ချက်စတာစီးတီးအာစနယ်အဗာဒင်းစိတ်မရနဲ့တခြားအသင်းတွေအတော်များများကလည်းဒီပေါ်မှာစိတ်မကောင်းကြောင်းပြောကြားခဲ့ကြပါတယ်။စာအလိုက်ဖာဂူဆန်2013ခုနှစ်မှာအနားမယူခင်ပထမတစ်ချိန်2001တုန်းကအနားယူဖို့လှုပ်ခဲ့တော့ကလေဒီကန်တီကစာအလိုက်ကိုအနားမယူပဲဆက်လုပ်ဖို့ပြောခဲ့လို့ဖာဂူဆန်ဟာနီးပြအဖြစ်နဲ့နောက်ထပ်17နှစ်ကြာလုပ်ခဲ့ပြီးတော့အောင်မြင်မှုတွေအများအပြားထပ်ပြီးတော့ယူနိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ဒီလိုနဲ့ငမလာမဲ့တစ်ပတ်အတွင်းကျင်းပမဲ့ဘောလုံးပွဲတွေအားလုံးကိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်တယ်လို့ဥရောပဘောလုံးဖွဲ့ချုပ် UEFA ကအောက်တိုဘာ10ရက်နေ့တနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။ Israel နဲ့ Palestine ကြားဆစ်ဖြစ်နေတာကြောင့်အခုလိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်တာဖြစ်ပြီးတော့ကစားမယ့်ရက်ကိုနောက်ပိုင်းမှာထပ်ပြီးကြေညာမယ်လို့ပြောပါတယ်။ဒီလိုဆွေးဆိုင်လိုက်တဲ့ပွဲတွေထဲမှာ Israel နဲ့ Switzerland တို့ရဲ့ Euro 2024ခြေစစ်ပွဲအပါအဝင် Germany နဲ့ Estonia တို့ကစားမဲ့ U21 Euro 2025ခြေစစ်ပွဲနဲ့ U20 ဘောလုံးပွဲတွေလည်းပါဝင်ပါတယ်ခင်ဗျာ
။ကိုရနေအားကစားခဏကိုနတ်ဆင်ကြည့်ရှုခဲ့ရလို့အနားရခဲ့ကြမယ်လို့မျှော်လင့်ပါတယ်။အခုတော့ VOA America တန်ရဲ့ Borunya အစီအစဉ်နဲ့ဆက်မသက်ခင်သတင်းချင်းချုပ်မက်ခင်လေးပြောပြပေးပါအောင်ခင်ဗျာ။
အစ္စရေးမှာလူပေါင်း 1,200 ထက်မနည်းသေဆုံးခဲ့တဲ့ဟားမတ်စစ်သွေးကြွရရဲ့တိုက်ခိုက်မှုကိုလက်တုံပြန်တဲ့အနေနဲ့အစ္စရေးကဂါဇာကမ်းရောင်ဒေသကလမ်းတွေအဆောက်အုံတွေကိုဒီကနေ့လဲ၄ချောင်းကနေတိုက်ခိုက်ခဲ့ပါတယ်။လူဦးရေ 1.3 သန်းရှိတဲ့ဂါဇာဒေသမှာစားနပ်ရိက္ခာရေးနဲ့စွန့်အိမ်ဖြတ်တောက်ဖို့အစ္စရေးကသတိပေးထားတာကြောင့်အရက်သားတွေအတွက်အခြေအနေတွေပိုဆိုးလာမှာကိုလည်းစာနာမှုအကူအညီပေးအဖွဲ့တွေကစိုးရိမ်နေကြပါတယ်။တခုတည်းရှိတဲ့ဓာတ်အားပေးဆက်ယုံအတွက်73စီဟာဒီနေ့တရက်သာကျန်တော့တယ်လို့လည်းဂါဇာဒေသစွန့်အင်ဌာနဝန်တာဝန်ရှိသူတွေကပြောပါတယ်။နေစည်းမချဆရာဝန်များအဖွဲ့ MSF ကလည်း73စီနဲ့စေဝါးနှဲပါလာနေပြီလို့ပြောပါတယ်။အာရှတိုက်ခီးသွားနေတဲ့ American အထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမဟာသူ့ရဲ့ခီးစဉ်တချို့ကိုဖျက်သိမ်းပြီးဒီကနေ့ American ကိုပြန်လာတော့မယ်လို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးကမနေ့ကပြောပါတယ်။ Israel မှာလက်ရှိဖြစ်နေတဲ့အခြေအနေတွေကြောင့်အခုလိုရုတ်တရက်ပြန်လာဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါ။မခင်လေးရေအခုလို VO ရဲ့ဘိုလ်ရုညအစီအစဉ်လေးကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လွှင့်မှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Bust တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မာ VOA ကိုအခုလို့နားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.